Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American Dance ရဲ့2018ခုနှစ်မေလ9ရက်နှင်းလာနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းနိုမီတာ1925/32နဲ့လိုင်းလတ်190ဒူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်မာဒီကနေ့ညအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့သမ္မတဗလာဒီမီပူတင်ဟာလက်ချေမြောက်ရုရှားသမ္မတအဖြစ်တန်းသစ်စာကျင်းဆိုလိုက်ပါပြီ။အီရန်နျူကလ িয়ার သဘောတူညီချက်ကနှုတ်မထွက်ဖို့ဗြိတိန်ကအမေရိကန်ကိုစီရင်ပြောဆိုနေပါတယ်။အိန္ဒိယရဲ့အကူအညီနဲ့မြန်မာနိုင်ငံမှာရည်ကြီးမှုကြိုတင်တည်ပြတဲ့စနစ်နဲ့ငလျင်တိုင်းထွာရေးစနစ်တွေကိုတက်ဆင်လိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်မှတ်သဆင်အောင်နဲ့တင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။ကချင်းဒေသမှာစစ်ပွဲတွေကြောင့်ပိတ်မိနေသူတွေကိုပြည်ထောင်စုအစိုးရရဲ့ဂျားဝင်ညှိနှိုင်းမှုနဲ့နေရာရွှေ့ပြောင်းပေးနေပါပြီ။
ဒီမနေ့9နိုင်ရစပြီးတော့မှ14နဲ့တက်ကြီးရွယ်ဟိုနဲ့ကလေးတွေကိုထည့်လိုက်တယ်။သူတို့ကလည်းနောက်ကူးကနေပြီးမှရေတုံရောက်တယ်။ရေတုံကနေပြီးမှကားပြောင်းစီးတယ်။ကားခွန်စီးနဲ့လာကြိုးတယ်။ဥစ္စမာကြီးခွဲလောက်မှ
ဒေသခံကူညီကယ်ဆယ်ရေးသူကပြောကြားသွားတာပါ။ဒီအကြောင်းနဲ့သူဒီကရင်ပြည်နယ်ဘက်မှလည်းကရင်နေဆက်ထိုင်းမြန်မာနေဆက်မှာပေါ့လေဒီကရင်နဲ့ကရင်ဒီဒုက္ခသည်စခန်းတွေကနေဒုက္ခသည်တွေမြန်မာပြည်တွင်းကိုပြန်ပို့ခံရပါတယ်။တခါမွန်ပြည်နယ်ဘက်မှာတော့နိုင်ငံရေးဆင့်ဆွေးနွေးပွဲတွေကိုပြုလုပ်နေပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။စီးပွားရေးသက်တမ်းအောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်အစီအစဉ်တွေပဲဖြစ်ပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့မမညသူစင်အောင်တို့ပြောပြပေးပါအောင်ဗျာ
။ရုရှားနိုင်ငံမှာသမ္မတသို့မဟုတ်ဝန်ကြီးချုပ်ယာရုတွေကို1999ခုနှစ်ခေတ်ကစတင်တာဝန်ထမ်းဆောင်ခဲ့တဲ့ဗလာဒီမီပူတင်ဟာခရီးမင်းနတ်တော်အတွင်းကလပစွာပြင်ဆင်ထားတဲ့အန်ဒရီယက်စကီခမဆောင်မှာရွှေနဲ့ကွတ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကန်ပြီးလေ့ကျင့်မြောက်သမရအဖြစ်ဒီကနေ့တင်းနှလာနေမှာကျန်းသက်စာကျင်းဆိုလိုက်ပါပြီ။ရုရှားနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံကအနှကျင်းဆက်တိုက်သမရအဖြစ်ဝင်ရောက်ရှင်းပြနေတာကိုတားမြစ်ထားတဲ့အတွက်ဒီဖွဲ့စည်းပုံကိုမပြင်မဲ့သူ့အနေနဲ့9ချိန်မြောက်သမရအဖြစ်ပြန်လည်အရွေးခံခွင့်မရှိပါဘူး။သူနောက်ဆုံးသမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့တက်တန်းတွင်ယူကရိန်းနိုင်ငံကခရိုင်းမီးယားဒေသကိုသိမ်းပိုက်ခဲ့သလိုစီးရီးယားမှာစီးရီးယားစစ်ဆင်ရေးတွေပြုလုပ်ဖို့သမ္မတဘာရှားအယ်အာဆတ်နဲ့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်။မလောက်တွင်ကျင်းပခဲ့တဲ့ရုရှားသမ္မတရွေးကောက်ပွဲမှာအင်အားမကောင်းလာတဲ့ပြန်ဘက်9ဦးနဲ့ရှင်ပြိုင်တာမှာသမ္မတပူတင်ကမဲရီအတွက်စုစုပေါင်း89ရာခိုင်နှုန်းကိုရရှိခဲ့ပါတယ်။ရွေးကောက်ပွဲအတွင်းမဲဆန္ဒရှင်တွေအတွက်ရွေးချယ်စရာသိမ်းမရှိသလိုမဲမဲတမာမှုတွေလည်းကျေကျေပြန့်ပြန့်ဖြစ်ပေါ်ခဲ့တယ်လို့နိုင်ငံတကာလေးလာစောင့်ကြည့်သူတွေကဖြစ်တင်ဝေဖန်ခဲ့ပါတယ်။ဒီလိုဖြစ်ပေါ်ခဲ့မှုတွေဟာအနည်းငယ်သာဖြစ်ပြီးသူတို့အနေနဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းရုရှားရွေးကောက်ပွဲဆိုင်ရာအရာရှိတွေကပြောပါတယ်။
အီရန်ရဲ့နျူကလ িয়ার အရေးနိုင်ငံတကာသဘောတူညီချက်မှာအမေရိကန်ပြည်ထောင်စုဆက်ပြီးပါဝင်အောင်ဗြိတိန်နိုင်ငံသားရေးဝန်ကြီးကသမ္မတထရမ့်အစိုးရကိုနားချစည်းရုံးဖို့ပြင်ဆင်နေပါတယ်။အီရန်ဘက်ကနျူကလ িয়ার စီစဉ်ကိုကန့်သတ်ပြီးနိုင်ငံတကာကပိတ်ဆို့တံခတ်မှုတွေလျှော့ပေးခဲ့တဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်မယ်လို့ပြောဆိုနေချိန်မှာဗြိတိန်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်ဝါရှင်တန်မြို့တော်ကိုရောက်လာတာဖြစ်ပါတယ်။ဘောရစ်ဂျွန်ဆန်ကအမေရိကန်ဒုသမ္မတမိုက်ပန့်စ်နဲ့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်တို့ကိုတနင်္လာနေ့တွေ့ဆုံမှာဖြစ်ပါတယ်။အီရန်ရေးကိစ္စဟာထိတ်တန့်ဆွေးနွေးမဲ့အကြောင်းအရာဖြစ်တယ်လို့ဗြိတိန်နိုင်ငံသားရေးယုံကပြောဆိုပါတယ်။အီရန်ဘက်ကစိုက်ဘာချိုးဖောက်တဲ့လုပ်ငန်းတွေ၊ Hezbollah အကြမ်းဖက်အဖွဲ့ကိုထောက်ခံတာတွေ၊မစ္စိုင်းဒုံးကျည်အစီအစဉ်နဲ့ Yemen ကဟူသီသဘုံတွေကိုလက်နက်တပ်ဆင်ပေးတာတွေလို့အရှေ့လေပိုင်းဒေသလုံခြုံရေးကိုထိခိုက်စေတဲ့ပြုမှုပုံတွေနဲ့ပတ်သက်ပြီးကင်တွယ်ဖြေရှင်းဖို့ဗြိတိန်အမေရိကန်ပြည်ထောင်စုနဲ့ဥရောပမိတ်ဖက်နိုင်ငံတွေအကြားညီညီညွတ်ညွတ်ကြိုးပမ်းနေတဲ့အကြောင်းဝါရှင်တန်ကိုမလာရောက်ခင်ဗြိတိန်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကပြောဆိုပါတယ်အီရန်အပေါ်အရေးယူပိတ်ဆို့မှုရုပ်သိမ်းထားတာကိုထပ်ပြီးတက်တန်းတိုးမတိုးလာမယ့်မေလ12ရက်နေ့မှာသမ္မတထရမ့်ကဆုံးဖြတ်ရမှာဖြစ်ပါတယ
် CIA ဘဟုထောင်လိုင်းအေဂျင်စီအကြီးအကဲဖြစ်ခန့်အဖို့သူရွေးချယ်ထားသူဂျီနာဟတ်စပက်ဟာအကြမ်းဖက်သူတွေအပေါ်ကျန်းတန်းစွာကင်တွယ်ခဲ့တဲ့အတွက်ဝေဖန်ပြောဆိုမှုတွေခံရရတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အကြမ်းဖက်သမားအဖြစ်တန်တရားရှိသူတွေပေါ်ကျန်းတန်းစွာကင်တွယ်ခဲ့တဲ့အပေါ်အင်ဂျီရောကစိုးရိမ်မှုတွေရှိနေတာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့ CIA အကြီးအကဲအဖြစ်ရွေးချယ်ခံမဲ့သူအဖြစ်ကနေရုပ်သိမ်းဖို့အတွက်ပြီးခဲ့တဲ့သတင်းပတ်မှာအဆိုပြုခဲ့ကြောင်းသတင်းတွေထွက်လာပြီးမှသမ္မတထရမ့်ကတနင်္လာနေ့က Twitter လူမှုကွန်ရက်ကတဆင့်အဲ့ဒီလိုပြောကြားလိုက်တာပါ။လက်ရှိအခြေအနေမျိုးမှာဒီအမျိုးဒီယာဒူးအတွက်အရေးချင်းပြည့်မီဆုံးအမျိုးသမီးတဦးရှိနေတာကို ူကအကြမ်းဖက်သမားတွေပေါ်ကြမ်းတမ်းစွာကင်တယ်ခဲ့တယ်လို့ဆိုပြီးဒီမိုကရက်ပါတီဝင်တွေကမလိုလားဘူးဖြစ်နေတယ်လို့သမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာရေးသားပါတယ်အထက်လွှတ်တော်ကပြုလုပ်မဲ့ယာရုခံထားရေးကြားနာမှုအတွင်းပြင်းထန်တဲ့မေးခွန်းတွေပြုလုပ်တဲ့အခါ CIA အဖွဲ့တွေတမကပဲသူမရဲ့ပုဂ္ဂိုလ်ရေးဆိုင်ရာဂုဏ်သိက္ခာပါထိခိုက်စေနိုင်တယ်လို့ Husper အနေနဲ့ယုံကြည်နေကြောင်း The Washington Post သတင်းစာကပထမဆုံးရေးသားဖော်ပြခဲ့တာပါအဲ့ဒီသတင်းထွက်လာပြီးပြချင်းပဲ CIA ဌာနချုပ်ကိုသမ္မတထရန့်မဆိုးရတာဝန်ရှိသူတွေသွားပြီး Husper ကိုတွေ့ခဲ့ကြပြီးတဲ့နောက်တင်းငနေနေနောက်ပိုင်းအထိတော့သူမကိုရွေးချယ်ဖို့အမည်စင်းတင်သွင်းထားမှုဟာမူလအတိုင်းပဲရှိနေသေးတယ်လို့ဆိုပါတယ်။သူမရဲ့ကြားနာစစ်ဆေးမှုတွေကိုတော့ဗိုလ်ထုနေမှာပြုလုပ်မှာဖြစ်ပါတယ်
။2016ရွေးကောက်ပွဲမှာရုရှားကဝင်ရောက်စုဖွဲ့မှုနဲ့ပတ်သက်ပြီးထွက်ဆိုဖို့သမ္မတဒေါ်နယ်ထရန့်ကိုဆင့်ခေါ်တဲ့အပေါ်မှာသမ္မတအနေနဲ့လိုက်နာစရာမလိုဘူးလို့သမ္မတထရန့်ရဲ့ရှေ့နေအစ်စ်ရူဒော့ဖ်ဂျူလီယာနီကတင်းငွေနေနေကပြောပါရယ်ဒီကိစ္စမှာပါဝင်ပတ်သက်တယ်လို့အတင်းတိုက်တွန်းထွက်ဆိုခိုင်းမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတတယောက်ရဲ့အခွင့်အရေးကိုထိပါးရာရောက်တယ်လို့လည်းသူကဆိုပါရယ်နယူးယောက်မြို့တော်ဝန်ဟောင်းဖြစ်တာဝန်ထမ်းခဲ့ပူးတဲ့ရူဒော့ဖ်ဂျူလီယာနီဟာသမ္မတထရန့်ရဲ့ဥပဒေအကြံပေးအဖွဲ့မှာမကြသေးခင်ကမှပါဝင်လာသူဖြစ်ပါရယ်ရူဒော့ sorry တိခတ်ပါရှင်ရောဘတ်မူလာဦးဆောင်တဲ့အထူးစုံစမ်းစစ်ဆေးရေးအဖွဲ့နဲ့တွေ့ဆုံမေးမြန်းခန်းဖြေကြားလိုစိတ်ရှိတယ်လို့သမ္မတထရန့်ကပြောပူးပေမဲ့သမ္မတထရန့်အနေနဲ့မေးသမျှမေးခွန်းတွေကိုဖြေကြားမယ်လို့တာဝန်မခံနိုင်တဲ့အပြင်ပြည်သူ့အခွင့်အရေးဆိုင်ရာအမေရိကန်ဖွဲ့စည်းပုံဥပဒေရဲ့ပြင်ဆင်မမြောက်ပြင်ဆင်ချက်အရသမ္မတကမေးခွန်းတွေကိုမဖြေကြားလို့ရင်ညှင်းဆို권ရှိတယ်လို့မစ္စတာဂျူလီယာနီကပြောပါတယ်မေးမြန်းမဲ့မေးခွန်းတွေကိုကြိုတင်ပေးထားမယ်ဒါမှမဟုတ်သမ္မတရဲ့ထွက်ဆိုချက်တွေအပေါ်ကြမ်းကြိမ်ခိုင်းတာမျိုးတွေမလုပ်ဘူးဆိုရင်တော့မေးမြန်းတာတွေကိုလက်ခံဖြေဆိုနိုင်ခြင်းရှိတယ်လို့ဆိုပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေကြပါခင်ဗျမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့တဘာဝဘေးအန္တရာယ်တွေတက်တာရေးအတွက်ရည်ရွယ်ပြီးငလျင်နဲ့ရေကြီးမှုတွေကိုကြိုတင်သတိပေးတဲ့စနစ်ကိုအိန္ဒိယအစိုးရအကူအညီနဲ့တည်ဆောက်ပေးလိုက်ပြီးဖြစ်ပါတယ်။အိန္ဒိယအစိုးရရဲ့ထောက်ပံ့မှုနဲ့တည်ဆောက်ထားတဲ့ရေကြီးမှုကြိုတင်သတိပေးတဲ့စနစ်နဲ့ငလျင်တိုင်းထွာရေးစနစ်ဆက်တွေကိုမြန်မာနိုင်ငံဆိုင်ရာအိန္ဒိယသမ္မတကြီးဗစ်ကရမ်မစ္စရီကတောက်ကြနေမှာဖွင့်လှစ်ပေးလိုက်ပါတယ်။မြန်မာနိုင်ငံမှာနစ်စင်တဘာဝဘေးအန္တရာယ်တန်ခံနေရတဲ့တန်းနဲ့ချီတဲ့ပြည်သူတွေအဲ့ဒီဘေးဒဏ်တွေကတက်တာစီအစိုးရရဲ့ဆောင်ရွက်မှုတွေကိုအထောက်အကူပြုစီမှာဖြစ်တယ်လို့ဆိုပါတယ်အခုတက်ဆင်တဲ့တိုင်းထွာရေးစနစ်နှစ်ခုစလုံးကိုနေပြည်တော်မှာရှိတဲ့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနမှာတက်ဆင်ထားမှာဖြစ်ကြောင်းအိန္ဒိယတန်ယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီစနစ်တွေကိုအလုပ်လုပ်မလုပ်ဆိုတာကိုလည်းစမ်းသပ်စစ်ဆေးပြီးဖြစ်တဲ့အပြင်မြန်မာနိုင်ငံကလက်ရှိစနစ်တွေနဲ့ချိတ်ဆက်လက်ပတ်နေပြီလို့ဆိုပါတယ်မြန်မာနိုင်ငံမှာ2008ခုနှစ်ကတက်ခတ်ခဲ့တဲ့ဆိုင်ကလုန်းနာခဲ့ကြောင်းလူပေါင်း34,000ကျော်တိတ်ဆုံးခဲ့တာကြောင့်ဒါဟာမြန်မာသမိုင်းမှာအဆိုးဝါးဆုံးသဘာဝဘေးဒဏ်လို့ယူဆထားကြပါတယ်
။ American သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ရဲ့ထိပ်သီးဆွေးနွေးပွဲဟာရှေ့လအတွင်းစင်ကာပူနိုင်ငံမှာကျင်းပဖြစ်ဖို့များတယ်လို့တောင်ကိုရီးယားသတင်းတွေမှာဖော်ပြထားပါတယ်။ကနေဒါနိုင်ငံမှာဇွန်လ8-9ရက်နေ့အထိကျင်းပဖို့ရှိတဲ့G7 ဆက်မှုထိပ်သီးနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပမယ့်ရက်ကိုရှောင်ရှားတဲ့အနေနဲ့ခေါင်းဆောင်နှစ်ဦးရဲ့ထိပ်သီးဆွေးနွေးပွဲကိုဇွန်လတတိယပတ်လောက်မှာစင်ကာပူနိုင်ငံမှာကျင်းပကြဖို့ American နဲ့မြောက်ကိုရီးယားတို့ကသဘောတူထားကြကြောင်းအမည်မဖော်လိုတဲ့သတင်းအရင်းမြစ်တွေကိုအခြေခံပြီးတောင်ကိုရီးယားအခြေစိုက်ချိုဆွန်းအီဘိုးနဲ့ယုံဟပ်တဲ့တင်အေဂျင်စီတွေမှာဖော်ပြထားပါတယ်။ဒီတော့တွင်မြောက်ကိုရီးယားဘက်ကငြင်းချမ်းရေးကိုလိုလားကြောင်းပြသတာကိုအားနည်းချက်အဖြစ်မမြင်မိစေဖို့မြောက်ကိုရီးယားကအမေရိကန်ကိုသတိပေးပြောကြားလိုက်ပါတယ်
။ဖိလစ်ပိုင်နဲ့တရုတ်နိုင်ငံကြားအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ရေပိုင်တဲ့ကိစ္စအပေါ်ဖိလစ်ပိုင်သမ္မတရဲ့ပြော်ပြောင်းတဲ့ရည်တည်ချက်ကဖိလစ်ပိုင်လူမျိုးတွေအကြဆိုးရိမ်မှုတွေဖြစ်စေတယ်လို့လေ့လာသူတွေကဆိုပါတယ်။ဖိလစ်ပိုင်သမ္မတအနေနဲ့တရုတ်နဲ့ဆက်ဆံရေးပြန်ကောင်းဖို့အတွက်2016ခုနှစ်နောက်ပိုင်းကနေကကြိုးပမ်းလာခဲ့တာပါ။အပြန်လာအဖြစ်တရုတ်ဘက်ကစီးပွားရေးအကူအညီပေးမယ်ဆိုတဲ့ကတိနဲ့နိုင်ငံကြားအငင်းပွားနေတဲ့ရေပိုင်နဲ့တည်းတရုတ်ကလွတ်လွတ်လပ်လပ်နယ်ပယ်ချဲ့ထွင်လာမှာကိုဖိလစ်ပိုင်ရေချောင်းပညာရှင်တွေနဲ့ဖိလစ်ပိုင်လူမျိုးတချို့ကစိုးရိမ်နေကြပါတယ်။ကမ္ဘာဒုတိယအကြီးဆုံးစီးပွားရေးကိုပိုင်ဆိုင်ထားတဲ့တရုတ်နိုင်ငံရဲ့စစ်တပ်ဟာကမ္ဘာမှာတတိယအင်အားအကြီးဆုံးလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ကိုဒသိတပိုင်းပိုင်ဆိုင်ကြတဲ့နိုင်ငံတွေအနေနဲ့တရုတ်က90%ခန့်ပိုင်ဆိုင်တယ်လို့တောင်းဆိုထားပါတယ်။ သင်္ဘောဖြတ်ဒုံးလက်နဲ့နဲ့မြေပြင်ကနေဝင်ဟင်ပြည့်ဒုံးလက်နဲ့တွေကိုတောင်တိုပင်လယ်ကကျွန်းတုံးကျွန်းမှာတရုတ်နိုင်ငံကတပ်ဆင်နေသလားဆိုတာကိုထုတ်ဖော်သွားမယ်လို့ဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးအလန်ပီတာကာယေတာနိုကတောက်ကြနေကပြောဆိုကြောင်းနိုင်ငံပိုင်သတင်းကပြောဆိုထားပါတယ်
ဟဝိုင်ပြည်နယ်ခီလာဝေယံမီးတောင်ပေါက်ကွဲမှုကနေမြေကြီးတွေကွဲအပ်ပြီးအဲ့ဒီကနေထွက်လာတဲ့ချော်ရည်ပူတွေကြောင့်ပျက်စီးတဲ့အိမ်အရေအတွက်ဟာအခုဆိုရင်26လုံးရှိသွားပြီဖြစ်ပါတယ်။နောက်ထပ်အကွဲကြောင်းတွေထပ်ဖြစ်လာဖို့ရှိပြီးချော်ရည်ပူတွေထပ်ထွက်လာမယ့်အပြင်ဟဝိုင် Big Island ကျွန်းရဲ့အရှိတ်ချမ်းမှာမီးတောင်ပေါက်ကွဲမှုကနေထွက်လာတဲ့အမြင့်ဆုံးအဆင့်အန္တရာယ်ရှိတဲ့ဓာတ်ငွေတွေထွက်လာလိမ့်အောင်မယ်လို့လည်းသိပ္ပံပညာရှင်တွေကသတိပေးထားပါတယ်။မီးတောင်ပေါက်ကွဲရဒေသတစ်ဝိုက်ကိုကဘာလှည့်ခရီးသည်တွေလာရောက်တာကိုလည်းတားမြစ်ထားပါတယ်။တောက်ကြနေက 6.9 Richter scale ရှိတဲ့ငလျင်လှုပ်ခတ်ပြီးတဲ့နောက်ပိုင်းရာပေါင်းများစွာသောငလျင်ငယ်လေးတွေလည်းလှုပ်ခတ်ခဲ့ပါတယ်
။လက်ဗနွန်နိုင်ငံမှာကျင်းပနေတဲ့ရွေးကောက်ပွဲမှာတနင်္လာနေ့ကထွက်လာတဲ့တရားဝင်မဟုတ်တဲ့ရလဒ်တွေအရအီရန်ကကြောရောနောက်ခံပေးထားတဲ့ Hezbollah အဖွဲ့ဟာလွတ်တော်မှနေရာဒီအရင်ကတည်းကပိုအနိုင်ရနေပြီးလက်ရှိဝန်ကြီးချုပ် Saad Hariri ရဲ့ပါတီကတော့လက်ရှိတဲ့အမှတ်နေရာအနိုင်ရမှုညော့နေနေတယ်လို့ဆိုပါတယ်။လက်ဗနွန်မှာကိုနေတွင်ပထမဆုံးအကြိမ်ကျင်းပတဲ့ဒီရွေးကောက်ပွဲရဲ့တရားဝင်ရလဒ်တွေကတော့တနင်္လာနေ့နောက်ပိုင်းမှာသိရမယ်လို့ဆိုပါတယ်။လက်ဗနွန်ပြည်ထောင်စုဝန်ကြီးဌာနရဲ့အဆိုအရ2009ခုနှစ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲပေးသူအရေအတွက်5400ခန့်လုံးရှိခဲ့ရာကအခုရွေးကောက်ပွဲမှာတော့49200ခန့်လုံးကိုကျဆင်းသွားတယ်လို့ဆိုပါတယ်။2019ခုနှစ်ကပြုလုပ်တဲ့လွတ်တော်ရွေးကောက်ပွဲတွေဟာလင်းနစ်တပ်တန်းအတွက်သာရည်ရွယ်ခဲ့တာပါဒါပေမဲ့လည်းအင်းဒီချင်းစီးတရားနိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာကြောင့်လုံခြုံရေးအခြေအနေအရရွေးကောက်ပွဲထပ်မကျင်းပါပဲလွတ်တော်ကိုနှစ်ကြိမ်တပ်တန်းတိုးခဲ့ရပါတယ
်တိတ်တန်းရောက်နိုင်ငံကသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မမြသစင်အောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာကပါတရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပိပုတ်ချက်တွေကိုနားဆင်ရပါမယ်ကချင်ပြည်နယ်ဖားကန်းမြို့နယ်ကောင်းမိုင်းမြို့နယ်ကွယ်အတွင်းမှာပိတ်မိနေတဲ့စစ်ဆောင်ပြည်သူတရားကြော်ကိုနင်းမီကန်စစ်တပ်ရဲ့ခွင့်ပြုချက်နဲ့ဆက်လီတွေကားတွေနဲ့ကယ်ထုတ်နေတယ်လို့အစိုးရတာဝန်ရှိသူတွေကရောဒေသခံတွေကပါပြောကြားကြပါတယ်တနင်္ဂနွေနေ့ကလူ20ကျော်ကယ်တင်နိုင်ခဲ့ပြီးကာမိုင်းမြို့နဲ့သူတို့ရဲ့နေရာရင်းတွေကိုပြန်လည်ပို့ဆောင်ဖို့အစီအစဉ်ပေးနေပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစော်ကတင်ပြပါမယ
်တနင်္ဂနွေနေ့ကစစ်ဆောင်ပြည်သူတွေတဲကလူ22ယောက်ကိုစတင်ကယ်ထုတ်ခဲ့ပြီးကျန်ရှိသူတွေကိုဒီကနေ့မနေ့ထပ်မံခေါ်ထုတ်လာနေကြောင်းပိတ်မိနေတဲ့ဒေသကအင်းတော်ကြီးကိုရောက်ရှိလာသူတဦးကအခုလိုပြောပါတယ်
ကျွန်တော်တို့ထွက်လာကြပြီအခုအင်းတော်ကြီးမှာနားနေပါတယ်ပြီးတော့ကျွန်တော်တို့6ယောက်ပေါ့ကြည့်ရတော့ဒီကနေ့ကိုဒီညအရောက်ဒရုပုပဲလို့အစီအစဉ်ကြည့်ရတယ်ပြီးတော့အမင်းရထလာတဲ့ကျွန်တော်22ရက်ထဲမှာဒီ6ရက်ကလွဲပြီးဒါနဲ့လူကြတော့အဲချောင်းမမှာစောင့်နေကြတယ်ဟိုအခုထွက်လာတဲ့ရွာသားတွေနဲ့သူတို့ကိုစောင့်ဝေးမှတကယ်ကမိုင်းကိုသူတို့ထွက်လာဖို့အစီအစဉ်ရှိတယ
်လိုင်နံခုဒေတာကထွက်လာကြရတဲ့အခြေအနေကိုလည်းအခုလိုဆက်ပြောပါတယ
်အဲအခုကျွန်တော်ဒီထွက်လာရတဲ့အကြောင်းကတော့အဲ့ဒီနေနေကပေးချင်းစစ်ရန်စစ်နယ်ပဲချင်းဘလို့ဖြစ်လာမယ်ဆိုတာမသိဘူးအဲ့မှာနေနေကတိတ်ဟိုမငင်းချမ်းဘူးပေါ့မငင်းချမ်းတဲ့အခါကျတော့ကျွန်တော်ကနေဖို့ကြောက်တာပေါ့ညီမသားတွေကနေဖို့အဲ့မှာနေဖို့ကြောက်ကြတယ်ပြီးတော့တို့လိုကင်စားတော့ဖို့လည်းနေနေအခက်အခဲဖြစ်လာတယ်အဲ့ခါကျတော့ကျွန်တော်အလုံးထွက်ခဲ့ဟုတ်ပါလား
လိုင်းနောင်ခူးခေါ်မန်ဝဲဒေတာမှာပိတ်မိနေသူအင်တောင်စု29စုလူ153ယောက်ရှိရမှာတနင်္ဂနွေနေ့က22ဦးထွက်လာခဲ့ပြီးတနင်္လာနေ့မနေ့မှာ125ဦးထွက်လာခဲ့တယ်လို့လဲကချင်ပြည်နယ်ဖားကန်းမြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကပြောပါတယ်
။ဒီကသူတို့ကလည်းနောက်ခူးကနေပြီးမှရေတုံရောက်တယ်။ရေတုံကနေပြီးမှကားပြောင်းစီးတယ်။ကားခွန်စီးနဲ့လာကျို့တယ်။ဦးသမားကြီးခွဲလောက်မှသူတို့ကချောင်းဝါကိုရောက်မှာချောင်းဝါနေမှာသူတို့ပြန်ပြီးတော့မအောင်စောက်တော့မှာတားမရောက်တော့မှာတားမရောက်တာနဲ့သူတို့အိမ်နဲ့ရောက်ပြန်ပို့ပြီးတော့သူတို့သွားကြည့်နေတယ်ဒီမနေ့ကိုးနိုင်ရဆက်ပြီးတော့မှာဆက်လေးနဲ့တက်ကြီးရွယ်ဦးနဲ့ကလေးတွေကိုထည့်လိုက်တယ်ပြီးတော့မှာဒီလူလက်ပိုင်းနေတဲ့ကလေးတွေနဲ့ထည့်ပြီးမှာအဲ့လိုလွတ်လာ
လိုင်းတောင်ခုကိုရောက်ရှိနေသူတွေဟာကားမိုင်းမျိုးနဲ့ကားမိုင်းမျိုးအနီးနားဒေသမှာနေထိုင်သူတွေအများစုဖြစ်ကြောင်းနဲ့ပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရတို့ပူးပေါင်းပြီးစစ်ဆောင်ပြည်သူတွေကိုကူညီရေးအတွက်ကော်မတီတွေဖွဲ့စည်းဆောင်ရွက်နေကြောင်းလည်းပြောပါတယ် ေဘီလာအတွင်းကဖြစ်ပွားတဲ့တိုက်ပွဲကြောင့်ဖားကန်မြို့နယ်အင်ဂျန်ယန်မြို့နယ်နဲ့တနိုင်းမြို့နယ်တွေအတွင်းမှာစစ်ဆောင်ပြည်သူတွေပိတ်မိနေကြတာဖြစ်ပါတယ်။အင်ဂျန်ယန်မြို့နယ်ဘက်ကစစ်ဆောင်ပြည်သူ1000ကျော်လောက်ကတော့မြစ်ဆုံအနီးတန်ဖဲရွာကိုပြောင်းရွှေ့ရောက်ရှိလာတယ်လို့လူ100ဝန်းကျင်လောက်ဟာအင်ဂျန်ယန်မြို့မှာကြံရှိနေကြောင်းလဲတန်ဖဲရွာကိုရောက်ရှိလာသူတဦးကပြောပါတယ်။အဲ
ဟောကဲတော့ရာကနန်းတော့ချန်တယ်ဟိုအဲနော့ကျန်ကရောငင်းကောင်းကရောအင်ဂျန်ယန်ကရောသူကအားလုံးအေးဒေါင်းရောင်မှာပဲစုစုမှနေကြတာဟုတ်သူတွေကဒေါင်းရောင်ရောမိုင်ရောင်ရောအင်ဂျင်ကောင်းရောသူတွေကဒီဘက်မှာရောက်ခဲ့ပြီးသူတွေတန်သေးတယ်အဲ့ဒါတွေကဒီဘက်ရှင်းလာမရလို့လေ
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကဒုတိယဝန်ကြီးဦးစိုးအောင်ကတော့စစ်ဆောင်ပြည်သူတွေအတွက်အင်ဂျင်ရန်ဘက်လည်းဆက်လက်ဆောင်ရွက်ဖို့ရှိနေကြောင်းအခုလိုပြောပါတယ
်အင်ဂျင်ရန်ဘက်လည်းကျွန်တော်တို့ဒီလိုဆက်ပြီးတော့မှဒီလာဖို့သွားဖို့တွေတော့ဖြည်းဖြည်းမှာပါကျွန်တော်တို့ဒီရအောင်လေတစ်ခုပြီးတစ်ခုပေါ့
တနိုင်းမျိုးနဲ့အောင်လောက်ကျွရဘက်မှာတော့အစောပိုင်းကလူ1000ကျော်လောက်ပိတ်မိနေခဲ့ရကအေပီလ18ရက်နေ့နောက်ပိုင်းမှာအဆက်အသွယ်ပြတ်တောက်သွားကြောင်းနဲ့လောလောဆယ်သူတို့ဆက်သွယ်လာမဲ့အခြေအနေကိုစောင့်ဆိုင်းနေရကြောင်းတနိုင်းမျိုးကကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ်ဒီလ9ရက်နေ့ကတော့ပြည်내အစိုးရကဖွဲ့စည်းထားတဲ့လုပ်ငန်းကော်မတီဟာအောင်လောက်ကြီးရွာကိုတွားရောက်ရမှာဒေသခံပြည်သူတွေကိုမတွေ့ရဘဲအိမ်မွေးတိရစ္ဆာန်တွေနဲ့ပျက်စီးမှုမရှိတဲ့နေအိမ်တွေကိုတွေ့ရကြောင်းသတင်းထုတ်ပြန်ထားပါတယ်တချိန်တည်းမှာပဲလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဟာမြစ်ကြီးနားနမ်တီကိုရောက်ရှိနေတဲ့စစ်ဆောင်ပြည်သူတွေနဲ့တွေ့ဆုံအားပေးတာတွေရှိသလိုကူညီထောက်ပံ့ရေးတွေကိုလည်းဆောင်ရွက်နေပါတယ်
ဒီဝေသင်းတော်ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတခါလဲထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြချင်ပါတယ်ထိုင်းမြန်မာနယ်စပ်ကကရင်နဲ့ကရင်ပြည်ဒုက္ခသည်စခန်း5ခုကဒုက္ခသည်80ကျော်ဟာထိုင်းမြန်မာအစိုးရတွေနဲ့ UNHCR တို့ရဲ့အစီအစဉ်နဲ့မေလ9ရက်နေ့မှာနေရဒေသကိုပြန်ခဲ့ကြပါတယ်အခြေအနေအကြောင်းသိစိတ်ကိုတော့ဒီဝေသင်းတော်မဟေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေထဲကမိမိဆန္ဒလျောက်နေရပြန်ဖို့စည်ရင်ပေးသွင်းထားတဲ့ဒုက္ခသည်တွေကဒုက္ခသည်80ကျော်ကိုမြန်မာအစိုးရထိုင်းအစိုးရ UNHCR ရဲ့အစီအစဉ်နဲ့မေလ9ရက်နေ့ကနေရကိုပြန်ပို့ခဲ့ပါတယ်။မြဝတီမြို့မှာရှိတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရပြန်လည်ချထားရေးဝန်ကြီးဌာနကဒုက္ခသည်စီစစ်ရေးလုပ်ငန်းစဉ်နေရကိုရောက်ရှိနေပြီဖြစ်တဲ့အုံပြန်ဒုက္ခသည်စခန်းကဦးနလန်တုံကအခုလိုပြောပြပါတယ်။
အောင်ပြန်ကလက်ရရစပြမင်္ဂလေး14အားလုံးပေါင်း25ရောက်2060ပါဘယ်လိုကြီးချင်းကြီးရတော့ UNHCR ဖက်ကနေကျွန်တော် UNHCR ဘက်ကလို့တည်ရတဲ့အချင်းကြီးရတစ်ခုပါလူပြောကိုလူကြီးပြောပါဘန်းမွေ4300နဲ့4300ရဲ့လေးပြောကိုဘန်းမွေ3500ကိုသူတို့ကျွန်တော်တို့ပေးရပြီးဖြစ်ပါတယ
်ဒုက္ခတွေဒီအနေနဲ့နေရရင်ကိုမိမိဆန္ဒလျောက်ပြန်နိုင်ဖို့အတွက် UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားတာဖြစ်ပြီးနေရပြောင်းရင်တဲ့ဒုက္ခသည်တွေဘက်ကစည်ရင်ပေးသွင်းနိုင်တယ်ဆိုပြီး UNHCR ကကြေညာထားတာပါဒုက္ခသည်စခန်း5ခုကနေရပြောင်းဖို့စည်ရင်ပေးသွင်းထားတဲ့သူတွေကတော့လူဦးရေ100ကျော်တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ
်ဦးပြန်အခုကဒီနေ့ပြန်သွားလာလူ25ရောက်ဒါကစခန်းတွေတော့မလာမှာဆိုရင်တော့ပြင်ကြတာ27ယောက်မို့ပို့မှာတော့30အရက်ဆက်ရှင်လားအလောကအကူကခဲ့နေငါခဲ့မလဲအဲ့ကရင်နေတဲ့ဟိုမြအဲ့ဒီဆိုကျန်ကျချစ်စငါခဲ့လို့လူတေးရနေတယောက
်တကယ်တမ်းပြန်တဲ့အခါမှာတော့တချို့ကမပြန်ကြတဲ့အတွက်စခန်း5ခုပေါင်းမယ်ဆိုရင်လူဦးရေ80ကျော်ပဲပြန်ကြတယ်ဆိုပြီးဒုက္ခသည်တွေကဆိုပါတယ် UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေဖွင့်လှစ်ထားပေမဲ့ဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်တွေရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်းကိုပြန်နိုင်ဖို့ကအခက်အခဲတွေရှိနေတယ်လို့လည်းဒုက္ခသည်တွေဘက်ကပြောဆိုခဲ့တာပါအရင်မြမစစ်ဆိုးရလက်ထက်ကဖိနှိပ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်ခဲ့ကြရတဲ့တိုင်းရင်းသားဒုက္ခသည်တွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း5ခုမှာထိုင်းအစိုးရကခုံလုံခွင့်ပေးထားတာဖြစ်ပါတယ်ဒီဒုက္ခသည်စခန်း9ခုထဲမှာကိနီဒုက္ခသည်စခန်းက2ခုပါဝင်တာပါကိနီဒုက္ခသည်စခန်း2ခုမှာတော့ဒုက္ခသည်ပေါင်း 13,000 ကျော်ခိုးလုံနေတာဖြစ်ပြီးကျန်တဲ့ကိရင်ဒုက္ခသည်စခန်းမှာခိုးလုံနေတဲ့ဒုက္ခသည်တွေအားလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်3000နီးပါးလောက်ခိုးလုံနေကြတာဖြစ်ပါတယ်ရှင်
က ကချင်းကရင်နဲ့ကရင်ပြည်ဒေသကဒုက္ခတွေအရင်နဲ့ပတ်သက်လို့နားဆင်ရပြီးအခုတကတော့မွန်ပြည်နယ်ကအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပခဲ့တဲ့အကြောင်းကိုတင်ပြချင်ပါတယ်မြန်မာညီညာရေးလုပ်ငန်းစဉ်တစ်ခုရဲ့အစိပ်ပိုင်းတစ်ရက်အနေနဲ့လူမျိုးဒေသအလိုက်နိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ဖို့ရှိရမှာမွန်လူမျိုးအလိုက်မျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကို၃ရက်ကြာပြုလုပ်ကျင်းပခဲ့ပါတယ်မွန်လက်နက်ကိုင်အဖွဲ့ဖြစ်တဲ့ MNSP မွန်ပြည်သက်ပါတီအနေနဲ့NCA တနင်္ဂနွေလုံးအပြည့်ရဲ့စာချုပ်ကိုလက်မှတ်ထိုးပြီးတဲ့နောက်ပိုင်းမွန်ပြည်နယ်တွင်ပထမဆုံးအကြိမ်ပြုလုပ်တဲ့မွန်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲလည်းဖြစ်ပါတယ်။ Federal ပြည်ထောင်စုကိုအခြေခံတဲ့ပြည်နယ်လုံခြုံရေးအတွက်ရရှိရေးကိစ္စကိုအဓိကထားဆွေးနွေးသဘောတူညီခဲ့ရပါတယ်။ VOA သတင်းတောက်နိုင်ကွန်းအင်ကတင်ပြမှာပါ
။ဟုတ်ကဲ့ပါ။မွန်ပြည်နယ်ရေးမြို့နယ်တွင်မွန်လူမျိုးလားမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲ၃ရက်တာကျင်းပခဲ့ရမှာနိုင်ငံရေးကဏ္ဍ၊စီးပွားရေးကဏ္ဍ၊လူမှုရေးကဏ္ဍနဲ့မြေယာနဲ့သဘာဝတရားစာရဆိုပြီးကဏ္ဍ၄ခုကိုဆွေးနွေးခဲ့ကြပါတယ်။ဒီကနေ့ကျင်းပပြုစည်းခဲ့တဲ့မွန်လူမျိုးလိုက်အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲအခြေအနေနဲ့ပတ်သက်လို့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကခုလိုပြောပါတယ
်။ UPDGC ကချထားတဲ့အခြေခံမူတွေပေါ့နော်။ Federation နဲ့စတဲ့အခြေခံမူတွေ။ဒီနိုင်ငံရေးကဏ္ဍ၊စီးပွားရေးကဏ္ဍ၊လူမှုရေးကဏ္ဍနဲ့မြေယာတရားစနစ်ကဏ္ဍအဲ့ဒီကဏ္ဍကြီးကိုကျွန်တော်တို့စုစည်းလို့ရတယ်။အဓိကချတဲ့အချက်ကအနာခွေးဝေမှုတို့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲတာတို့အဲ့တော့ညှာထားရှိရေးတို့ကျွန်တော်ဆွေးနွေးကြတာပါလေဒီညီမချက်ကဖက်ဒရယ်ဒီကညီမချက်ပါလေ
ဆွေးနွေးဖို့အစုအဖွဲ့၅စုမှာမွန်ပြည်သက်ပါတီမွန်မျိုးရပါတီမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအရဖက်လူမှုအဖွဲ့တွေနဲ့ဖိတ်ကြားတဲ့အသတိပညာရှင်အစုအဖွဲ့ကိုယ်စားလှယ်တွေပါဝင်ဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲကနေရလာတဲ့ဆုံးဖြတ်ချက်တွေကိုစုစည်းစာရန်ပြုစုရမှာဖြစ်ပြီးအဖွဲ့ကြီးကြရေးကနေတဆင့်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ကိုတင်ပြသွားရမယ်လို့လည်းနိုင်အောင်မငေးကပြောပါတယ်။မွန်လူမျိုးလားမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကနေရရှိလာတဲ့ဆုံးဖြတ်ချက်တွေကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတင်သွင်းရမှာဖြစ်ပြီးအဆိုအောင်မြင်မယ်မအောင်မြင်ဘူးဆိုတာကိုတော့ညီလာခံအခြေအနေပေါ်မူတည်တယ်လို့နိုင်အောင်မငေးကဆက်ပြောပါတယ
်။ဒါပဲဘလို့ဖြစ်နေဘလို့ဖြစ်နေလဲဆိုတာဒါ UPDGC မှာတယောက်မဲ့အခြေအနေပေါ်မှာမူတည်ဖို့ပေါ့နော်။
အချင်းတို့လေးတွင်မှာမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခဲ့ရပေမဲ့အားရချေနှံ့မှုရှိတယ်လို့လူထုအခြေပြုအဖွဲ့ကနိုင်မင်းလက်ကဆိုပါတယ
်။ဘုကိကအနေနဲ့ပြောရရှင်တော့ကျင်းနှံ့တော့တယ်ပေါ့နော်။ဒါပထမဆုံးချင်းတို့ကြည်ကြည်ပြပြအနေဟိုဥပဒေချက်ကဆွေးနွေးနိုင်တယ်ပထမဆုံးချင်းဖြစ်တယ်ဒီသုံးရက်တုန်းမှာကဏ္ဍလေးရပေါ့နိုင်ငံရေးစည်းဝေးလူကြီးနဲ့ပတ်သက်တဲ့တော်လေးလေးကြည်ကြည်ပြပြအနေဆွေးနွေးနိုင်ကြရတယ်။အမြင်နဲ့တော့အများကြီးဖလေလေးကြရတယ်။တော်လေးအားရကောင်းတယ်
မွန်ပြည်နယ်ပါတီဟာအကျူလူသူသွေးဆုံပွဲတွေလုပ်ဖို့မွန်ပြည်နယ်တွင်းကမြို့နယ်၅မြို့နယ်မှာပြုလုပ်ဖို့တောင်းဆိုခဲ့ပေမဲ့လည်းတမတော်ဘက်ကကန့်ကွက်ခဲ့တဲ့အပြင်လူကြီးကိုလည်း30ဦးလောက်သာပြုလုပ်ဖို့ကန့်တန့်ခံခဲ့ရပါတယ်။ဒီလိုကန့်ကွက်တားဆီးမှုတွေခံခဲ့ရကနေအဆင့်ဆင့်ပြန်လည်ညှိနှိုင်းမှုကြောင့်ဧပြီလမှာမွန်ပြည်နယ်ပါတီသတ္တီဧရိယာညီစားစခန်းနဲ့ဝယ်စင်စခန်းမှာအကျူလူသူသွေးဆုံဆွေးနွေးပွဲကျင်းပနိုင်ခဲ့ပြီးရင်းမြို့မှာပဲမွန်မျိုးရစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ရခဲ့ပါတယ်။မွန်ပြည်နယ်ပါတီဟာပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့ကအပြည့်ရစာချုပ်မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။လက်ရှိအနေအထားမှာအစီလက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်စာဖွဲ့တွေဖြစ်တဲ့ GIO ကချင်လွတ်လပ်ရေးဖွဲ့၊တမ်းပလောင်စာဖွဲ့၊ကိုကန်စာဖွဲ့၊ရခိုင်တမတော် AA တို့ဟာမြန်မာတမတော်နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်သလိုအစီလက်မှတ်ရေးထိုးပြီးသားဖွဲ့တွေထဲက KNU ၊ကရင်မျိုးရာစီယုံ၊တောင်ပိုင်းရှမ်းပြည်တမတော် RSS SSA တို့နဲ့တမတော်တို့ကြားစီရေးပဋိပက္ခတွေရံပန်ရံကာဖြစ်ပွားနေပါတယ်။မွန်ပြည်တပ်ပါတီအနေနဲ့ငင်းချရေးလုပ်ငန်းစင်တာရှေ့ဆက်သွားမယ်လို့လည်းနိုင်အောင်မငေးကဆက်ပြောပါတယ
်။ဒီ SC မထိုးရသေးတဲ့မှာလည်းပြစ်ကတ်တက်မှုတွေပြင်းထန်နေတယ်။ SC ထိုးရပြီးတဲ့အပေါ်မှာလည်းပြစ်ကတ်တက်မှုတွေပြင်းထန်နေတယ်။ဒီပေါ်မှာဒီငင်းချရေး process ကိုပုံခန်းတန်ကြီးရောက်ပါမလားဆိုတာလည်းကျွန်တော်စိုးရိမ်နေမှာ။ဒါမဲ့ဒီစိုးရိမ်မှုပေါ်မှာကြည့်ပြီးတော့ဘာမှဆက်မလုပ်ဘူး၊ဘာမှနှိမ့်နိုင်တယ်ဆိုနေမှုမရှိဘူး။ဒါမှဖြစ်နိုင်ဖြစ်ပြီးတော့ဒါကို definite တစ်ဖက်နားလည်းမှုရှိစွာအပြန်လာယုံကြည်မှုရှိစွာနဲ့စစ်ဆက်ရှင်းဆက်ပြီးတော့ကျွန်တော်ဆက်လုပ်သွားပါမယ်၊ကြိုးစားသွားပါမယ်ခင်ဗျာ
။ဒီနေ့ခန်းနာကိုမွန်ပြည်နယ်ပါတီကတာဝန်ရှိသူတွေ၊ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအဖွဲ့ဝင်တွေ၊နိုင်ငံရေးပါတီတွေ၊ဖိတ်ကြားထားတဲ့အဲ့တယ်တွေနဲ့လှိလာသူတွေတထောင်နီးပါးတက်ရောက်ခဲ့ပါတယ်။မွန်လူမျိုးတွေအနေနဲ့ဒီမိုကရေစီရေးအမျိုးသားသန္တူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ပေါ်အခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာတသက်သာပါဝင်သွားမှာဖြစ်ပြီးငင်းချမ်းစွာနဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းပေးနိုင်မဲ့လမ်းကြောင်းပေါ်ရှောက်လန်းသွားမယ်လို့လည်းပရမကျိန်မွန်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲပြီးမှာကြေညာချက်ထုတ်ပြန်ထားပါရယ်ခင်ဗျာ
VOA သတင်းတော်နိုင်ကွင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ် VOA ကတနင်္လာနေ့ညပဲအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့ရင်းညာအရေးONC ရဲ့လှုပ်ရှားမှုကိုကြည့်ရအောင်ပါ။ရင်းညာအရေးကန့်တွယ်ဖို့ဂမ်ဘီယာနိုင်ငံကဥဆောင်မဲ့ဝန်ကြီးများအဆင့် Ad Hoc Committee တရဖွဲ့စည်းဖို့ Islamic OIC အဖွဲ့ကကြေညာပါတယ်။ နိုင်ငံကလူအခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေမူဝါဒတွေချိုးဖောက်မှုတွေကိုတာဝန်ခံမှုရှိစေဖို့တရားစီရင်နိုင်ဖို့ရည်ရွယ်တဲ့ဝန်ကြီးအဆင့် ad hoc committee အနေနဲ့ဘာတွေဆောင်ရွက်နိုင်မလဲဆိုတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမှာကျင်းပခဲ့တဲ့ OIC ညီလာခံကိုကိုယ်တိုင်တက်ရောက်ခဲ့သူရိုဟင်ဂျာအရေးလှုပ်ရှားတဲ့ဒေါက်တာဝါကာဦးတင်ကို VOA မတ်တင်ကြီးတိုက်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစာပြီးပြောပါတယ်
ဟုတ်ကဲ့ဝင်ကြီးများအစင်လောက်ပါမယ်ဒါပေမဲ့ဝင်ကြီးများအစင်ဆိုပေမဲ့အဲ့ဒါအစိုးရတွေကဥဆောင်ပါမလို့အာအစိုးရတွေကဝင်ကြီးတွေကအဖွဲ့မှဖွဲ့ပြီးတော့နိုင်ငံကြီးဝင်ကြီးတွေကအဖွဲ့ဖွဲ့ပြီးတော့အဲ့ဒီကံပရာအစိုးရကအာဥဆောင်ပါမယ
်သူရဲ့ခုနဒေါက်တာဝါကာဦးထင်ပြောသလိုဆိုရင်သူရဲ့အဓိကရည်ရွယ်ချက်ကဒီဟိုလူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာဥပဒေအရအရေးယူနိုင်ဖို့ကိုအဓိကထားပြီးတော့ချိတ်ဆက်လုပ်သွားမယ်ဟုတ်ပါသလားရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ပါတကအဓိကရည်ရွယ်ချက်ကအဲ့ဒါပါပဲ crimes against humanity လူအခွင့်အရေးတို့လူလူဝတ်သားတို့မတင်းကျင်းတို့အဲ့ဒါတွေပါလေအဲ့ဒါအဓိကရည်ရွယ်ချက်ကအဲ့ဒါပါကျွန်တော်ပြောချင်တာကဒီလိုပါလေကျွန်တော်တို့လူဟန်ကလူမျိုးတွေကဒါတွေကိုဖြစ်တာတကယ်တမ်းကြရင်အဲကျွန်တော်မကြည့်ချင်ပါဘူးကျွန်တော်တို့လူချင်းတာကA chan-chan peacefully through negotiation in Myanmar, so yeah, regional country, and Bangladesh, and OIC, and Pompeo, and Rohingya, a year ago, Myanmar, PSC, and Council, and Nangyanja, ICC, and Baruga, the last option, Babele. Myanmar, so yeah, take a extremist, Sagari, Piola, in Rohingya, to go Mokobu, through Bengali, to go Diga Mohobu, to go Kuwila, to go to Bari, and to go to the Boso, to go to the ICC ရောက်သွားရင်ပြဿနာနောက်ဆုံးလို့မရတော့ပါဘူးလေအဒီအခုနိုင်ငံကြားနိုင်ငံကြီးတွေကဝင်မယ်ဆိုတော့ကနေဒါကအဲ့လေ foreign ministry လာတယ်သူတို့လည်းမြန်မာကြီးပြောပါတယ်ကနေဒါက foreign ministry က delegate ကနိုင်ငံကြီးဝင်ကြီးကဒီ ICC ရဲ့ဆောင်နေပါတယ်လို့အဲ့တော့နိုင်ငံကြီးတွေကဝင်လာတယ်ဆိုတော့ဒီ ad hoc committee ကိုပြဿနာကနေမဟုတ်ပါဘူးပြဿနာကပိုကြီးပါမယ်အဲ့ဒါကြောင့်မို့လို့မြန်မာဆိုရကိုကျွန်တော်တို့တောင်းချင်တာကအေးမြန်မြန်ရှင်းလိုက်ပွက်ကွအ
ဲ့တော့ဒေါက်တာဝါကာဦးရင်ရှင်းအခုမြန်မာအစိုးရဘက်ကပြန်လာဖို့လက်သင့်ခံဖို့အစဉ်သင်းဖြစ်နေပြီးဒီ community တွေဘက်ကနေပြီးတော့ဟိုနိုင်ငံမှာတကယ်တမ်းနေခဲ့တဲ့အထောက်အထားတွေလှုပ်ဖို့ပေါ့နော်ဒါတွေစီစစ်ဖို့ဆိုပြီးတော့ပြောထားပါတယ်အဲ့တော့ဒီဟာကရောဗမာအစိုးရဘက်ကဟိုဖြည့်ရှင်းနေတာပဲမဟုတ်ဘူးလားဒေါက်တာဝါကာဦးရင်တို့ဘက်ကဒီဟာကိုဟိုဖြည့်ရှင်းချက်လို့မမြင်လာလားရှင
်ခုပြောကသူတို့ကိုလာခွင့်ပေးပါမယ်သူတို့ပြန်လာလို့ရပါမယ်သူတို့ကိုကျေးရွာလေကိုအင်လို့ပြန်ပေါ်လို့ရပါမယ်အဲ့ဒီစကားပြောတဲ့အချိန်မှာသူတို့ရဲ့အင်တွေကတော့ပြည့်စစ်လိုက်ပါပြီသူတို့ရဲ့ကျေးရွာတွေကတော့ပြည့်စစ်လိုက်ပါပြီပြည့်စစ်လိုက်ပြီးတော့အခုသူတို့ကိုသူတို့ list ကိုမြန်မာအစိုးရကိုဘင်္ဂလားဒေ့ရှ်အစိုးရက list ပေးပါတယ်ပြီးတော့မြန်မာအစိုးရကကျွန်တော်ဒီလောက်ကျွန်တော်ကြားတာကအဲ့ဒီ list ကိုလက်မခံဘူးမြန်မာပြည်ကနင်းနေပါပါပဲလက်ခံတယ်တချို့လူကိုလက်ခံတယ်တချို့လူလက်မခံဘူးအဲ့တော့ဒီအထောက်အထားလိုတယ်အထောက်အထားပေးကြရပါမလဲသူကသူတို့အင်ကိုပြီးရှုတယ်သူတို့ကိုတတ်တယ်သူတို့ထွက်ပြေးရတယ်အဆက်ရှင်ဘွားအတွက်သူတို့အဆက်အတွက်ဖွေပြရသူတို့အစာရွက်စားတဲ့ဒေပူဇန်တစေအမျိုးသမားပုန်ကပြဘာဘာရှိသူတို့ကဘလို့လို့ရယူနိုင်ပါမလဲသူတို့ကအေးအေးဆေးဆေးလာမှာပေါ့ဘူးသူတို့ထွက်ပြရတော့သူတို့ကိုတတ်လို့သူတို့ကိုမီးရှို့လို့သူတို့ထွက်ပြရတာအသာသာဘလို့လို့ပြနိုင်ပါမလဲအဲ့ဒါကဘလို့ပြနိုင်မှာဘယ်အဲ့ဒါကျမလို့ပြဿနာတက်တာနောက်တစ်ခုကျွန်တော်ပြောချင်တာကစကရေးကြည့်ဒီအချိန်နေမှာရခိုင်ပြည်မှာဒီလောက်တိပြဿနာဖြစ်နေတာဘင်္ဂလားဒေ့ရှ်ကလူကဘလို့လို့ပြောပါမလဲဘလတ်ဘင်္ဂလားဒေ့ရှ်ကလူရောရဟင်းကဟန်ဆောင်ပြီးတော့လို့ဘာကြောင့်ပေါ်ရပါမလဲအဲ့ဒါကြောင့်မို့လို့မြန်မာဆူရဖက်ကတစ်ခုလို့ရပါမယ်တစ်ခုကတော့လူကိုမတော်ချင်းသူတို့ရဲ့ security လုံခြုံမှုအတွက်လို့ရပါမယ်ပြီးတော့သူတို့မရောက်ခင်သူတို့UR မှာအင်ဒီဝါရယ်ဆောက်ပေးရပါမယ် international community UNHCR နဲ့ပေါင်းပြီးတော့တခြား international agency နဲ့ပေါင်းပြီးတော့သူတို့အင်ဒီဘာဆောက်ပြီးမှသူတို့လုံချုံရေးတိမသွားလိုက်ရင်အားအစင်ကျတော့ပါမယ်မြန်မာဆောရလုံနိုင်ပါရဲ့သူတို့ကလုံနိုင်ပါရဲ့သူတို့ကအစွန်းရောက်လူတွေလည်းမြန်မာဆောရတဲ့မှာရှိလို့ပြဿနာဖြစ်တယ်ပ
ါမတ်တင်ဂီတိုက်ဆွေးနွေးမေးမြန်းတင်ပြခဲ့တာပါခင်ဗျာ
ဒ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ VOA ရဲ့တင်းနေတာညပဲအစီအစဉ်တွေကိုည10:00နာရီအထိလိုင်းနိုမီတာ19 kHz 5953ညလိုင်းနိုမီတာ25 kHz 11803ညလိုင်းနိုမီတာ32 kHz 9335တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စီဝါရေးကဏ္ဍတက်တန်အောင်သတင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်ရာကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
နိုင်ငံကစီးရဲချိုးတည်တယ်ချိုးတည်တော့ပညာရေးအတွက်ဘတ်ဂျက်ကမလုံလောက်ဘူးဒီ human resource capital ကြီး output တွေကတော့မထုတ်ပေးနိုင်ဘူးနိုင်ငံရဲ့ result နဲ့နိုင်ငံရဲ့ innovation ပိုင်းမှာအမကောင်းတဲ့အတွက်နိုင်ငံကစီးရဲချိုး
တည်ကိုရဲပြည်သူရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာနားဆင်ရပါမယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍလှည့်ရောက်လာပါပြီမြန်မာသမိုင်းမှာအဆိုးရွားဆုံးသဘာဝဘေးအန္တရာယ်ဖြစ်တဲ့ Nagis မုန်တိုင်းတက်ခတ်ခဲ့တာပြီးခဲ့တဲ့မေလ2ရက်နေ့က10နှစ်ပြည့်သွားပါပြီဒီမုန်တိုင်းကြောင့်လူပေါင်းထောင်နဲ့ချီတိုက်ဆုံးရတဲ့ပြင်အိုးမဲ့အိမ်မဲ့ဖြစ်ရသူထောင်ပေါင်းများစွာရှိပါတယ်။ဒါမဲ့လည်းအဲ့ဒီလိုအိုးမဲ့အိမ်မဲ့ဖြစ်ရသူတွေကတချို့ဟာ10နှစ်ကြာသွားတဲ့အထိလုံလောက်တဲ့အကူအညီထောက်ပံ့မရသေးသူတွေအများပြားရှိနေဆဲဖြစ်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေဟာမျောလင့်သလောက်အောင်မြင်မှုမရှိခဲ့တာကြောင့်ဝေဖန်မှုတွေထွက်ပေါ်နေဆဲပါ။နာဂစ်ပြန်လည်ထူထောင်ရေးအခြေအနေတွေအကြောင်းမုန်တိုင်းအဆိုးရွားဆုံးခံရတဲ့အီယော်ဒန်ဒေသကြီးအဆိုးရွားကလူမှုရေးဝန်ကြီးဒေါက်တာလှမြတ်သွင်းနဲ့ဆွေးနွေးတာကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်တင်ပြပါမယ
်ဒီနေ့ဟာဆိုလို့ရှိရင်ပေါ့နော်ဒါနာဂစ်မုန်တိုင်းမြန်မာနိုင်ငံမှာတက်ခတ်ခဲ့တာ10နှစ်ရှိသွားပြီဆိုတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတိုင်းအတာတစ်ခုထိစစ်ဆေးရလက်ထက်ကစပြီးအရင်ဦးသိန်းစင်အစိုးရလက်ထက်မှာလည်းသူတို့လုပ်ခဲ့ကြတယ်ဒါပေမဲ့အောင်မြင်တယ်မအောင်မြင်ဘူးဆိုတာကတက္ကနာပေါ့နော်လုတ်ခဲ့ကြတာလည်းရှိတယ်ဒါပေမဲ့လက်ရှိအန်ဒီအစိုးရလက်ထက်မှာကြတော့ကောဒီနာဂစ်ဒန်ခံခဲ့ရတဲ့ပြည်သူတွေအတွက်ဘယ်လိုစီစဉ်နေများလှုပ်ဆောင်ပေးနေတယ်လဲဆိုတာကိုကျွန်တော်အရင်ပြောပြပေးပါလားခင်ဗျဟု
တ်ကဲ့အရှင်လက်ရှိအနေထားကတော့ပြည်ရဲ့အစိုးရလက်ထက်မှာဒီနာဂစ်ဒန်ခံရတဲ့ပြည်သူတွေအတွက်ကိုငပ်ပတ်သုံးမှတ်မျိုးတင်နေ9မိုင်နေရာမှာထပ်ပါပြီးကြံမှုလေးတွေရှိပါတယ်အဲ့ဒီပုံမှာကျွန်တော်တို့လက်ရှိအနေထားကတော့အမှန်ရုပ်တင်မှာရှိနေတဲ့ဒီလိုရက်ွက်ကလေးတစ်ခုရှိပါတယ်အဲ့ဒါဒီတုတ်ရတဲ့အတွက်ရက်ွက်ကလေးတစ်ခုကိုကျွန်တော်နန်းလေးပေါ့နန်းရှင်ပြဖို့နောက်တစ်ခါကလေးတွေအတွက်တုတ်ပဝင်ချင်မှာကျွန်တော်တို့နန်းချောင်းကျွန်တော်တို့အနေနဲ့ထပ်ပါပြီးနိုင်မှုကိစ္စလေးကျွန်တော်တို့စီစဉ်ထားတာလေးရှိပါတယ်နောက်ချက်ကတော့အဲ့ဒီသားမှာဒီအဲ့ဟိုအမှန်ရုပ်တင်မှာရှိနေတဲ့အဲသူတွေအတွက်ကိုကျွန်တော်တို့ကနေပြီးတော့သူတို့ရဲ့စာဝိနေရေးသမလို့ရှိတယ်သူတို့ရဲ့ခြေကဒို့စာပေသားတိုင်းမှာဘုရားဆိုင်တူအမွေးလေးကိစ္စလေးတွေကိုတော့ပြဖို့နိုင်မယ်ဆိုလို့ရှိရင်လည်းကျွန်တော်တို့မျိုးစိမ်းရောက်စီမံတိန်ကနေပြီးတော့ဆင်သွားတိုင်းမှာကျွန်တော်တို့အစိုးရအနေနဲ့စီစဉ်ကြောင်းရည်နေတာလေးတွေရှိပါတယ်ရှင်
။သုံးပိုင်မျိုးသစ်ဆိုတာဆရာမအကြောင်းဆောက်ဖို့အနေထားအထိစဉ်းစားလာတဲ့ဆိုတဲ့အခါကျတော့ဒီမျိုးသစ်မှာကလူဦးရေကဘယ်လောက်ရှိနေတယ်ဆရာမ။ तू ကမျိုးတစ်ခုအစ်စ်တည်းလို့မျိုးပုံစံမျိုး तू ကအကောင့်ထဲပေါ်လာ
တယ်။ဟုတ်ကဲ့ပါမျိုးပုံကအနေနဲ့ကောက်ခဲပေါ်ထားတဲ့အားရှိပါတယ်။ဒါကအစရဲ့အကောက်ခဲပေါ်ထားတဲ့မျိုးအဖြစ်နဲ့မျိုးကွက်အနေနဲ့အကောက်ခဲပေါ်ထားတဲ့အထဲမှာအဲသူတို့ကိုရက်ွက်တစ်ခုအနေနဲ့ပြီးခဲ့တဲ့အစိုးရကလည်းနေရာချထားပြီးခဲ့တာဖြစ်ပါတယ်။အဲသူတို့ကလည်းသူတို့အစိုးရအဖွဲ့ကိုတောင်းဆိုတဲ့ကိစ္စကတော့သူတို့ဒီမူလရန်တောင်းလို့သူနီးမလေးမှရှိရင်တော့သူတို့အချင်းချင်းနိုင်တယ်။ပို့ပြီးတော့အချင်းချင်းရဲ့ပေါ့နော်မိုးရတဲ့ကိစ္စကျွန်တော်တို့ဒီမှာမိုးရတဲ့ကိစ္စရှိရင်တော့အဲ့ဘက်မှာမျိုးစစ်ဖြစ်နေတဲ့အတွက်ကြောင့်မို့လမ်းကိစ္စလေးတွေကလည်း
ဒီမြန်စင်းရောင်စီမံကိန်းနဲ့ပတ်သက်ပြီးတော့ဆရာမအဲ့ဒီစီမံကိန်းကဘယ်လိုပုံစံဖြစ်တယ်အစိုးရကဘယ်လိုရည်ရွယ်ချက်နဲ့လှုပ်ဆောင်တယ်ဆိုတာလေးကိုကျွန်တော်တို့ရှင်းပြပေးလို့ရမလား
အဲ့ဒါကတော့ကျမအချမ်းများပြောမယ်ဆိုလို့ရှင်တော့အင်ဂျီပေါ့အင်ဂျီတရမှာဒမလို့ရှင်ရတရသုံးမှတ်ရပါဝင်နေအင်ဂျီတရ50နဲ့အပဝင်ကျွန်တော်ရှိနေရွှာအဲ့ရွာရှိနေလို့ရှင်အဲ့ညမှာ300ရောက်ဆိုရနေတယ်ပြီးပါတယ်အဒီငွေကိုတော့အတိုးတော့မျိုးနဲ့ပြန်ချီးရတဲ့ပေါ်ပါတယ်အတိုးကတော့တော်တော်နည်းနည်းအတိုးပေါ့ဒီအတိုးကိုရွှာရဖွင့်ကြည့်လို့မယ်နောက်ပြီးတော့ဒီမှာရှိတဲ့အတိုး ပေးထားတဲ့ငွေသိန်း300လုံးကကြောက်ကြရအောင်မကြောက်ရခနဲ့ဒါကျန်တဲ့စီစဉ်မှုတွေရှိရမယ်ဒါကြောင့်မို့ဒီလိုနောက်ကျမှရှိတဲ့လူတွေအတွက်ကိုညာစင်းအောင်ရှင်းနိုင်ရဲ့ဆိုရင်နည်းနည်းအရှင်းပြနိုင်တယ်လို့ကျွန်မတို့ကလည်းသုံးသပ်ထားပါရှိပါတယ်ဒီလိုမိသားစုတွေတစ်ခွဲတစ်ပြားချက်သားကဒီလိုပြည်သူလူထုကဒီလောက်ဒီလိုတန်မျိုးဖြတ်ပြီးမခံစားသင့်တာတော့နောက်သူရဲ့အခုလက်ရှိမှာဆိုလို့ရှင်ကျွန် ဆိုရတဲ့ပေါ်ကပဲအဲဒါကြောင့်မို့ကျွန်တော်တို့ကဒီလိုကိစ္စမျိုးပြန်ပြီးတော့မဖြစ်နိုင်အောင်ကျွန်တော်တို့အစိုးရအနေနဲ့အသက်နိုင်ဆုံးကျွန်တော်တို့ဟိုအစီအစဉ်လေးထားတာရှိတယ
်ကျွန်တော်တို့ကြားနေရတာလည်းဟိုနာဂိတန်စိုးစိုးဝါခံရတဲ့ဒေသတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေဟာထင်သလောက်မအောင်မြင်သေးဘူးအခုညီတွေဟာလည်းရတဲ့သလောက်မရခဲ့ဘူးဆိုပြီးပြောဆိုကြတာတွေကဒီနေ့အထိကျွန်တော်တို့ကြားနေရသေးတယ်ဆိုတော့ဆရာမဒီလက်ရှိအစိုးရလက်ထက်မှာသူတို့ရဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဘယ်နေရာတွေမှာလိုအပ်နေသေးတာလဲဘာတွေများလုပ်ဖို့လိုသေးတယ်လဲဆိုတာကိုဆရာမပြောပြလို့ရမလား
ကျွန်မရဲ့အဲတုံးသက်ချက်အစားပြောရမယ်လို့ရှင်တော့ဒီသူတို့ရဲ့စိတ်ပိုင်းဆိုင်ရာခံစားမှုတွေအခုချိန်ထိတော့နည်းနည်းများရှိနေသေးရဲ့ရှင်အဲ့ဒါပြမတဲ့ဘာတူတက်ချက်မြင်နေသူတို့ရက်တီပူအတွက်ကအဓိကနေရာလေးတစ်နေရာပေါ့နေရာလေးတစ်နေရာခိုင်ငယ်ခိုင်ခိုင်ငယ်ငယ်လေးရှိဖို့လိုအပ်နေတယ်လို့ထင်တယ်အဲ့ဒါလေးတွေကလည်းကျမတို့ကအခုလောက်ထားခဲ့တဲ့အနေအထားလေးတွေဖြစ်ပါတယ်ဒါတက်ပြချက်နေရတော့အာသူတို့တွေမှာပေါ့နော်ဂျူနီဖာတောက်ဆိုင်နဲ့အနေအထားလေးတစ်ခုဖန်တီးပေးနိုင်ရမယ်အဲ့ဒါကလည်းဟိုကျမတို့ကဘလောက်လူအများစုကိုကျမတို့အစိုးရဖွဲ့နေတဲ့ပေးနိုင်မလဲဟိုထောက်ပံ့နိုင်မလဲတံပိုးပေးနိုင်မလဲဆိုတဲ့အချက်ပေါ်မှာလေမူတည်ရလို့ထင်ပါတယ်ဒါမဲ့ဒီဒီလေးကိုပတ်ဝန်းကျင်ကဒီပတ်ဝန်းကျင်အနေနဲ့ပတ်ဝန်းကျင်ကရောကျွန်တော်တို့ဆိုရကရောဆိုရရဲ့အကြောင်းမှရှိတဲ့ဖွဲ့စည်းရေးသားပါအာသူတို့ကိုကျွန်တော်တို့ဒီပါချင်းဆောင်လာတယ်ပေါ့နော်ဟာစင်စ်တောင်ရှိပြီးသားကိုယ့်ဘဝရက်တရားတော့မယ်ဆိုတဲ့အကြေးချက်အခုချိန်ထိတို့မှာဒီတောင်ခံစားနေရဖြစ်ဖြစ်တယ်အဲ့တချို့တွေကြောက်လို့ရှိရင်လေဟိုတော်တော်လေးပဲကိုတူကိုချွန်ပြီးတော့လုပ်နိုင်တဲ့အခြေအနေလေးလည်းရှိတယ်။တချို့တွေကတော့လေဘလိုပဲလုပ်တော့အဆင်မပြေတဲ့ဘဝလေးတွေရှိတယ်။ဒါကိုကျွန်တော်ကဆာမပေးရလိမ့်မယ်
။သူတို့နဲ့ထိတွေ့ပြောဆိုတဲ့အခါမှာသူတို့ကိုယ်တိုင်ကတော့တက်တက်ကြောကြောနဲ့သူတို့ဘဝဟိုဟိုစိတ်ပိုင်းဆိုင်ရာသူတို့ထိခိုက်ခံစားနေရတာတက္ကနာပေါ့နော်။ဟိုဟိုရေဘွားအဖင်ဒီလူတွေကိုနဲ့ကရောအာသူတို့ဘွားသူတို့ပြန်လဲထူတော်မှုတို့စိတ်အားထက်သန်မှုရှိကြသလားဆိုလိုချင်တာသူတို့ depression တွေရပြီးတော့အာမဖြစ်တော့ပါဘူးကျွန်တော်တို့ဘွားကြီးကဆုံးပါပြီဆိုပြီးတော့အချိပြက်လက်ပြက်ဖြစ်နေတဲ့သူတွေရှိတယ်ဆိုရင်လည်းအဲ့ဒါအနေစုလားဘလို့ပုံစံသူတို့ရဲ့စိတ်ပိုင်းဆိုင်ရာအနေထားဒီပြန်လဲထူတော်ရေးအပေါ်မှာထားတဲ့သဘောထားဘလို့ရှိလဲဆရာမအဲကျွန်တ
ော်တော့လေကျွန်မရေဘွားချင်းကျွန်မတွေ့တဲ့သူတွေအနေနဲ့ဆိုရင်စိတ်ပြက်လက်ပြက်ဖြစ်နေတဲ့သူတွေကနည်းပါတယ်တို့တော့လည်းပဲမကြိုးစားပြီးတော့ရုံးကန်နေတဲ့အခြေအမှအဆင်မပြေတဲ့အပေါ်မှာနည်းနည်းစိတ်သက်ပိုင်းစိတ်ပိုင်းဆိုင်ရာအကြောင်းပြောပြရမယ်ကြိုးစားပြီးရုံးကန်နေတဲ့အခါမှာလေဘာဖြစ်လာဘောနော်မတော်တော့ညီကအဆင်မပြေသေးဘူးပေါ့ဖြားဖြားသေးသေးဒါပေမဲ့အဆင်မပြေသေးဘူးအလုပ်ဆိုင်စားတဲ့အခါမှာဆိုလို့ရှိရင်လည်းအဲနောက်တောင်းနောက်ဆက်မအေးရဘူးပေါ့အားမလို့အားမရအပိုင်းလေးအဲ့လိုအပိုင်းလေးရှိတယ်
ဒီလူတွေကိုအစိုးရအနေနဲ့ပေါ့နော်နိုင်ငံတော်အစိုးရပဲဖြစ်ဖြစ်တိုင်းဒေသကြီးအစိုးရပဲဖြစ်ဖြစ်ဩတစုံတစ်ခုပေါ့စောစောဆရာမပြောသလိုအိုးအိမ်လေးနဲ့အတီတကြဖြစ်အောင်အဲ့ဒီအမှတစ်ဆင့်တစ်ခါသူတို့ဟိုဘဝရည်ဒီအတွက်အလုပ်အကန့်အရင်းဒီလေးဖန်တီးပေးနိုင်အောင်ဆိုတော့ပုံစံမျိုးအစိုးရကစဉ်းစားထားတာလုပ်ပေးဖို့စီစဉ်ထားတာရှိလားဆရာမ။ဒါမှမဟုတ်အစီ
အစဉ်ရှိပါတယ်ရှင်။ဩအစီအစဉ်ရှိပါတယ်ဆိုတဲ့ညမှာလည်းမာလေဟိုတရားဝင်အစ်ကင်းနေရဒီကျမတို့ကလည်းဒီညကိုဟိုဖြာထားပြီးတော့မယ်ဒီကအခွင့်အရေးပြီးတော့မယ်ဆိုရင်နောက်ပြီးဖြောက်ထားတဲ့အထဲကတရားဝင်ဟိုးရင်ကသူတွေကိုတော့အဲ့လိုနေသားလေးတွေသူတရားဝင်လေးတွေဖြစ်အောင်အောင်လုပ်ပေးဖို့ကျမတို့ကစီစဉ်လေးနေရှိပါတယ်နောက်တစ်ခါခုနကပြောလို့ပဲကျမတို့တို့ဘဝရည်တည်ဖို့အတွက်ဟိုဟိုတဘလို့အကောင်းဆုံးဖြစ်မလဲဆိုတဲ့အချက်လေးလည်းကျမတို့ဟိုစီစဉ်ထားတာလေးတွေရှိပါတယ်
စီဝိုင်းကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ် မြန်မာနိုင်ငံမှာလက်ကင်ဖုန်30သူ90အရာခိုင်နှုန်းကျော်တဲ့ကစမတ်ဖုန်30သူ80အရာခိုင်နှုန်းနီးပါးသတင်းတွေကိုအွန်လိုင်းပေါ်ကတစင်အထူးသဖြင့် Facebook ပေါ်ကနေရယူကြတယ်လို့လေ့လာခန့်မှန်းထားပါတယ် Facebook ကိုအဓိကအားကိုးနေတဲ့အတွက်ကောင်းကျိုးရှိသလိုဆိုးကျိုးလည်းရှိနေပါတယ်ဒါကြောင့်ဘယ်လိုစိန်ခေါ်မှုတွေရှိလာနိုင်တယ်ဆိုတာမဆူမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်
ဒီကနေ့ခေတ်မှာလက်ကင်စမတ်ဖုန်းတွေကလူတွေအတွက်အဓိကဆက်သွယ်ရေးပစ္စည်းဖြစ်နေရောမကသတင်းပေးသတင်းရယူတဲ့အဓိကဆင်းပြစ်တစ်ခုလည်းဖြစ်နေပါဗျ။မြန်မာနိုင်ငံမှာကတော့လက်ကင်စမတ်ဖုန်းတွေက application တစ်ခုဖြစ်တဲ့ Facebook ဟာလူတွေသတင်းရယူဖြန့်ဖြူးတဲ့အဓိကနေရာကြီးတစ်ခုဖြစ်လို့နေပါဗျ။ VOA အပါအဝင်နိုင်ငံတကာသတင်းဌာနကြီးတွေကတော့သတင်းဖြန့်ဝေတဲ့ကြားခံတစ်ခုဖြစ်နေတဲ့အသုံးပြုနေတဲ့ Facebook ကိုရည်ရွယ်ချက်ရှိရှိနဲ့အသုံးချနေသူတွေလည်းမနည်းလှပါဘူး။မြန်မာနိုင်ငံမှာဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူမျိုးဘာသာအခြေခံတဲ့ပြည်ပခါတွေအတွင်း Facebook လူမှုကွန်ရက်ကိုအသုံးချပြီးတော့သတင်းမှားဖြန့်တာတွေတစ်ဖက်နဲ့တစ်ဖက်အမုန်းပွားစီတဲ့ရေးသားဖြန့်ချီမှုတွေကြောင့်အခြေအနေတွေပိုပြီးတော့ဆိုးစေခဲ့တယ်ဆိုတာကို Facebook CEO Mark Zuckerberg ကိုယ်တိုင်ကလက်ခံအသိအမှတ်ပြုထားပါတယ်။ဒါကြောင့် Facebook ပေါ်မှာသတင်းမှန်တွေရနိုင်တယ်လို့သတင်းမှားတွေအများကြီးရှိတယ်ဆိုတာကိုသတင်းရယူသူတွေဘက်ကချင့်ချိန်ဆုံးဖြတ်နိုင်ဖို့အရေးကြီးပါတယ်။သတင်းသမားတွေဘက်ကလည်းလူမှုကွန်ရက်ပေါ်ဖြန့်ဝေတဲ့သတင်းတွေကိုပို့ပြီးတော့သတိထားဖို့လိုတယ်လို့ Information Matrix Company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်စုငိန်ကပြောပါတယ
်။ဒီသတင်းတွေကိုကျွန်တော်တို့ဟိုဒီစားသုံးသူရောဟိုထုတ်လုပ်သူရောပေါ့နော်နှစ်ခုစုံ။အဲ့တော့သတင်းမီဒီယာအနေနဲ့ပြောမယ်ဆိုရင်တော့ကျွန်တော်တို့ဒီ journalist တွေကလည်းတော်တော်လေးဟိုသတိထားဖို့လိုတယ်။အာကိုစီဟိုဟိုစာဖတ်သူတွေအနေနဲ့ကကြည့်နေရမှာ။ဒါဒီလူတွေဆိုရင်တော့ပို့သိမှာပဲဆိုပြီးဥပမာကျွန်တော်တို့ဟိုအရက်ထဲမှာသွားလာရင်လည်းဆိုရင်ဟာဒီတောင်းဆိုချင်ရတော့ဂျာနယ်လုပ်နေတာသူကတော့ပိုသိမှာပဲသူဟာလာမင်းကျွန်တော်ကမသိနိုင်ဘူးနော်ဟိုအရာရာသိနေလို့တချို့ကလည်းထင်ခဲ့အဲ့တော့ဒီ social media ပေါ်မှာလည်းကျွန်တော်ကအိတ်တာဝန်ယူထားတယ်ဒီ journalist တယောက် media အဖွဲ့စည်းကဒါလူတွေအနေနဲ့ကဟိုကိုကသူများထက်ပိုပြီးတော့ဟိုတေချာလေးနဲ့စဉ်းစားရမယ်တခုရေးမယ်ဆိုရင်ဟိုရှားလို့ရမယ်ပေါ့နော
်သတင်းဖတ်သူတွေသတင်းရယူသူတွေဘက်ကလည်းသတင်းမှားတွေအမုံပွားစေတဲ့သတင်းတွေကိုထပ်စစ်မဖြတ်မိအောင်တာဝန်ရှိတယ်ဆိုတာကိုလည်းဦးတောင်စုငိန်ကထောက်ပြပါဗျ။
တော့စာဖတ်သူတွေအနေနဲ့ကကြတော့လေအဲဒါဟိုဟိုသူတို့ကိုယ်တိုင်လည်းတာဝန်ရှိတယ်ဆိုတော့လေသူတို့သိစေချင်တယ်။ဟိုဒီဟာတွေကိုဟိုအဖွဲ့အစည်းတွေကရည်ရွယ်ချက်ရှိရှိနဲ့အာကောလာဟာလာတွေဖြန့်နေနိုင်တာပဲဆိုတဲ့ဟာကိုဒါကျွန်တော်ကဟိုစဉ်းစားလာတော့ဥမာရွေးကောက်ပွဲကာလလိုမျိုးနီးစပ်နေတယ်ဒါမှမဟုတ်လေခုလိုမျိုး crisis တွေအာဖြစ်နေတဲ့အချိန်မှာလူမျိုးရေးဘာသာရေးနဲ့ပတ်သက်တဲ့ဟာတွေဆိုရင် very sensitive issue တွေပေါ့နော်ဆိုတော့အဲ့ဒါတွေကိုသတိပြုပြီးတော့ဒီဟာဟုတ်နိုင်လားမဟုတ်နိုင်လားဆိုတော့ကိုယ့်ဘာကိုစဉ်းစားပြီးတော့မှဒါကိုဒီပေါ်မှာဘယ်လိုလုပ်တင်လဲပေါ့နော်ဥပမာကိုယ့်တငယ်ချင်းတွေထဲကနေကို share လုပ်ထားတာမျိုးတွေ့ရဆိုရင်ကျွန်တော်သာဆိုရင်တော့အဲ့လူတွေလှမ်းပြီးတော့ private message လမ်းပို့တယ်အာတငယ်ချင်းအဲ့ဒါသတင်းတူထင်တယ်အဲ့ဒါမဟုတ်ဘူးထင်တယ်ဆိုတော့အဲ့ဒါဆိုတော့ဟုတ်လားငါမသိလို့ငါပြန်ငါ share ထားတော့ပြန်ဖြုတ်လိုက်မယ်ဆိုတဲ့အမျိုးအဲ့လိုမျိုးလေးကိုဟိုလူတိုင်းလူတိုင်းနေဒီဝိုင်းပြီးတော့ fact checking ပေါ့နော်အဲ့ဒါမျိုးတွေလုပ်စေချင်ပါတယ
်မြန်မာနိုင်ငံမှာက Facebook လူမှုကွန်ရက်ရဲ့လွှမ်းမိုးမှုကအတော်ကြီးတာပါအဲ့ဒီအတွက်တက်ရောက်မှုတွေကလည်းမနှဲလှပါဘူးဖွံ့ဖြိုးမှုအတွက်မြန် ICT အဖွဲ့မီဒိုရဲ့အမှုဆောင်ဒါရိုက်တာမတ်ထထိုင်အောင်ကတော့ Facebook တခုတည်းကိုအသုံးများနေကြတာကြောင့်အနှုတ်လက္ခဏာဆောင်တဲ့တက်ရောက်မှုတွေရှိလာနိုင်တယ်လို့သုံးသပ်ပါတယ်
Facebook ကတုံးရတာဆိုကျမတို့ဟိုတခြား feature လေးတွေကကောင်းတယ်အဲ့ခါကျတော့ Facebook ပေါ်မှာရေးတယ်အဲ့ခါကျတော့ Facebook မှာလူတွေရှိတော့လူတွေထက်လာလူတွေရှိတော့လူတွေထက်လာဆိုတော့အကုန်လုံးကဒီ platform မှာပဲပိတ်မိနေတယ်ပိတ်မိနေတဲ့အခါမှာခုနပြောသလိုကျမတို့မှာအဲ့ဒီ platform ရဲ့ကန့်သက်ချက်တွေရှိလာတယ်ပေါ့နော်ကောင်းကောင်းရှာလို့မရတဲ့ဟာမျိုးတွေနောက်ပြီးတော့မြန်မာ content တွေက Facebook ကလောရင်တခြားနေရာမှာမရှိဘူးဆိုတဲ့ဟာမျိုးတွေအဲနောက်အဲ့ဒီအပိုင်းတွေကတော့ကျမတို့ကနည်းနည်းလေးအားနေလာတာပေါ့နော်နောက်တစ်ခုကဒီလို platform တွေတုံးတဲ့အခါမှာကျမနည်းနည်းဆိုးရိမ်ဆုံးကဟို Facebook ဒီ social network တွေပေါ့နော် Facebook တွေကအခုနောက်ပိုင်းမှာ algorithm ဆိုတဲ့ဒီ program တွေနဲ့အလုပ်လုပ်တယ်ဆိုတဲ့အခါမှာ तू ကလူတွေကိုပေါ့နော်ကိုကဘယ်ဟာကို share လုပ်လဲဘယ်ဟာကို like လုပ်ဖူးလဲအဲ့ဒါနဲ့ဆက်ဆက်တဲ့ဟာတွေပဲကိုကိုရွေးပြတော့တယ်ဆိုလိုတာကျမတို့ရဲ့အမြင်ကိုဥပမာစိန်ခေါ်တဲ့ဒီအကြောင်းအရာတွေကို Facebook ကမထုတ်ပြတော့မပြတဲ့အခါမှာကျမတို့ခုနလူတယောက်အနေနဲ့ဟိုဖွံ့ဖြိုးဖို့အတွက်ဆိုလို့ရှိရင်လည်းဒီ algorithm တွေထဲမှာကျမတို့ကပိတ်မိနေတယ်ခြားသတင်းတွေလည်းမရဘူးဥပမာကျမကဟိုအဖွဲ့အစည်းတစ်ခုကိုအရန်အောင်အားပေးတယ်အဲ့ဒီအဖွဲ့အစည်းကောင်းကောင်းရေးထားတဲ့ဟာတွေပဲကြိုက်မယ် like မယ်ဆိုလို့ရှိရင်ကျမကိုအဲ့ဒီဟာနဲ့ပတ်သက်တဲ့ဟာတွေပဲပြတော့မယ်အဲ့ဒီကျမအဲ့ဒီဟာတွေနဲ့ဆက်ကျင်တဲ့ challenge လုပ်တဲ့သတင်းတွေမပြတော့ဘူးဆိုတော့အဲ့ဒီဟာမှာကျမတို့ရဲ့အတွေးခေါ်တွေပါတွေကလည်းအများအားဟိုနည်းနည်းလေးကြုံသွားတယ်လို့ကျမတို့ယူဆလို့ရတယ်ရှင်ဟုတ်
Facebook တမျိုးတည်းကိုအားကိုးနေကြတဲ့အတွက်မြန်မာဘာသာနဲ့ရေးထားတဲ့အချက်အလက်တွေက Facebook ပေါ်မှာပဲစုပြုံနေတာကအားနည်းချက်တစ်ခုဖြစ်နေတယ်လို့မတ်ထထိုင်အောင်ကဆိုပါတယ်အထူးသဖြင့်သတင်းနဲ့ပတ်သက်လို့အမှားအမှန်ခွဲခြားနိုင်အောင်သုံးသပ်ဆုံးဖြတ်နိုင်အောင်လို့မီဒိုအဖွဲ့ကနယ်ဘက်တွေသွားပြီးတော့ပညာပေးမှုတွေလုပ်တဲ့အခါမှာဒီကိစ္စကအခက်အခဲစိန်ခေါ်မှုတစ်ခုအနေနဲ့တွေ့ရတယ်လို့ပြောပြပါရယ်
ကျမတို့ကတကယ်ကိုဒီ internet နဲ့ပတ်သက်ပြီးတော့တခြား resource တွေတခြားဟိုအရင်းမြစ်တွေကိုကျမတို့မသွားနိုင်ဘူးသွားမကြည့်နိုင်ဘူးမကြည့်တတ်ဘူးပြီးတော့အဲ့လိုမျိုးသွားမယ်ဆိုလို့ရှိရင်လည်းကျမတို့အဲ့ဒါတွေကဥမာမြန်မာလိုရေးထားတာတွေမဟုတ်ဘူးဆိုတော့ကျမတို့အတွက်အဲ့ဒီအခက်အခဲတွေကတော့ရှိတယ်ပေါ့နော်အဓိကမြန်မာ content အားနဲ့တဲ့ internet ပေါ်မှာ Facebook ပေါ်မှာပဲအကုန်လုံးစုပြုံနေကြတယ်တခြားကျမတို့ဘယ်မှ platform တွေမှာမသုံးဘူးဆိုတဲ့ဟာလေးတစ်ချက်ကတော့အခက်အခဲပေါ့နော်
ဒီပညာစိတ်ဝင်စားတဲ့မြန်မာနိုင်ငံကမျိုးဆက်တစ်တွေအတွက်အသုံးဝင်တဲ့သတင်းအချက်အလက်တွေကိုဘယ်မှာရှာရနိုင်မလဲဆိုတာသိနိုင်ဖို့ကစိန်ခေါ်မှုဖြစ်တယ်လို့ဒီပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်တီးယအဖွဲ့ရဲ့ CEO Jess Peterson ကလည်းပြောပါတယ
် You know when you look at the population in Myanmar people have been very very quick to adopt not just
မြန်မာနိုင်ငံကလူတွေကိုကြည့်မယ်ဆိုရင်လက်ကင်စမတ်ဖုန်းသစ်တွေနောက်ဆုံးထွက် digital နည်းပညာသုံးပစ္စည်းတွေဝယ်တဲ့နေရာမှာနေမဟုတ်ဘူးလူမှုကွန်ရက်တွေတုံးတာ message post ဆက်သွယ်ကြတာမျိုးကိုလည်းခဏလေးအတွင်းမှာတောက်အောင်လုပ်နိုင်ကြပါတယ်လေ့လာကြပါတယ် digital နည်းပညာသုံးတဲ့မျိုးဆက်သစ်တွေကြားမှာတွေ့ရတဲ့ကြီးမားတဲ့စင်ခေါ်မှုကတော့ online ပေါ်မှာမြင်တွေ့တာတွေကိုဘယ်ဟာကအရေးပါတယ်မပါဘူးဆိုတာကိုခွဲခြားသုံးသပ်တတ်ဖို့ယုံကြည်စိတ်ချရတဲ့သတင်းတွေကိုယ့်အတွက်တန်ဖိုးရှိတဲ့သတင်းတွေကိုဘယ်မှာရှာရမလဲဆိုတာသိအောင်လုပ်နိုင်ကြဖို့ပဲဖြစ်ပါတယ်ဒီအတွက်ကျွန်တော်တို့ဖန်တီးရကအများကြီးလှုပ်ပေးနေပါတယ
်။တည်င်းအချက်လက်တွေကိုအချိန်တို့အတွင်းမှာလူအများကြီးစီမြန်မြန်ရအောင်လို့ဖြန့်ဝေပေးနိုင်တဲ့ Facebook လိုလူမှုကွန်ရက်တွေကတစ်ဖက်မှာအသုံးဝင်တာမှန်ပေမဲ့တစ်ဖက်မှာဆိုးကျိုးတက်ရောက်မှုတွေရှိနိုင်တယ်ဆိုတာကိုသဘောပေါက်ထားကြဖို့လိုတယ်လို့သတင်းမီဒီယာနဲ့ဤပညာကျွမ်းကျင်သူတိုင်းကပြောကြပါတယ်ရှင်
။မန်စီမြတ်မွေရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်။အခုတခါတော့တက်တန့်ရောင်သတင်းလော်ကိုမှအေးတန်နာကျော်ကတင်ဆက်မှာဖြစ်ပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်တင်လာမှာတော့တလောကပဲယုံတင်ပြသလိုက်တဲ့ Adventures လူစန်းကောင်းရုပ်ရှင်ကယုံတင်တင်ခြင်းမှာဘယ်လိုမျိုးအောင်မြင်မှုတွေရခဲ့ပါလဲဒီလိုမျိုးကဘာတလောကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကတင်တူတူထွားတာတွေကိုတက်တက်ရောင်တင်လာအစီအစဉ်မှာပြောပြပေးနေပါတယ်
The entire time I knew him, he only ever had one goal. To wipe out half the universe.
တလောကပဲယုံတင်ပြသလိုက်တဲ့ Avengers Infinity War ရုပ်ရှင်ဇာတ်ကားကထွက်ထွက်ချင်းမှာပဲအဆောက်ကောင်းခဲ့တယ်လို့ပြောရပါမယ်။ယုံမတင်ခင်တည်းရဲ့အကျိုးပြတဲ့နေမှာဝင်ငွေအများဆုံးရတဲ့စရုပ်ထကားဖြစ်ပြီးတော့ American ပြောင်းစုမှာယုံတင်တင်ချင်းစံချိန်ချိုးနိုင်လေးရှိရဲ့လို့ကိုအဲ့ဒီကခံမှန်းထားခဲ့တာပါ။အမေရိကန်ပြည်အောင်စုမှာယုံမတင်ခင်ကတည်းကတခြားနိုင်ငံပေါင်း43နိုင်ငံမှာယုံတင်တော့လဲဒေါ်လာ65တန်တန်ပြော့ရပါတယ်။အမေရိကန်ပြည်အောင်စုမှာလည်းယုံမတင်ခင်တရက်အကျိုးပွဲပြတော့ဒေါ်လာ39တန်ရရှိခဲ့တာမလို့ Marvel ရုပ်ရှင်ကားတကားအနေနဲ့အကျိုးနည်းမှာအများဆုံးဝင်ငွေရတဲ့ကားဖြစ်သွားတယ်လို့တခြားကားတွေအားလုံးနဲ့ရှင်မယ်ဆိုရင်လည်းသူကနံပါတ်၄နေရာမှာရှိရပါမယ်။အရင်ကားဖြစ်တဲ့ Avengers Age of Ultron သူကဒေါ်လာ 18.6 တန်းနဲ့နောက်ပြီးတော့ Black Panther 25.2 တန်းရတဲ့ကားတွေထက်လည်းအကျိုးနည်းပွဲမှာဝင်ငွေတာခဲ့ပေမယ့်တရက်ထက်58တန်းရတဲ့ Star Wars The Force Awakens နဲ့55တန်းရတဲ့ Star Wars The Last Jedi ရုပ်ရှင်ကားပြီးတော့53တန်းရတဲ့ Harry Potter and the Deathly Hallows Part 2ရုပ်ရှင်ကားတွေထက်တော့ဝင်ငွေနည်းတာပါကောင်ကိုရီးယားမှာပထမဆုံးတရားဝင်ယုံတင်တဲ့တောက်ကြနေအထိ17တန်းခွင့်ဩစတြေးလျမှာဆိုရင်တော့ဒေါ်လာ10တန်း UK နိုင်ငံမှာဒေါ်လာ9တန်းအပြည့်ပြည့်ရခဲ့တဲ့အပြင်တခြားနိုင်ငံတွေဖြစ်တဲ့ Chile, Brazil, Philippines, Thailand, Indonesia, Malaysia, Hong Kong, Vietnam နိုင်ငံတို့အပါအဝင်နိုင်ငံအများပြားမှာဝင်ငွေအမြင့်ဆုံးရတဲ့ရုပ်ရှင်ကားဖြစ်ပါတယ်။တကယ်ယုံမတင်ခင်ဗုဒ္ဓဘူးနေမှာနိုင်ငံပေါင်း22နိုင်ငံမှာတင်ကြိုပြသခဲ့သလိုစာသာပေနေမှာနိုင်ငံပေါင်း22နိုင်ငံမှာတင်ကြိုပြခဲ့ပါတယ်
။ We got one advantage.He's coming to us. We have what Thanos wants. So that's what we use.
American ပြောင်းစုမှာယုံတင်နေခြင်းသတင်းပတ်ကိုယုံပေးရမှာတော့အားလုံးထက်ကိုကြော်တက်သွားတာပါ။စံချိန်နဲ့အများကြီးချိုးသွားပြီးတော့ American ပြောင်းစုယုံတင်သမျှရုပ်ရှင်ကားတွေနဲ့အမြင့်ဆုံးစံချိန်ရသွားပါတယ်။ပထမဆုံးစနစ်တင်ငွေ2ရက်မှာဒေါ်လာတန်250ရခဲ့တာပါ။ အပြည့်လကောင်အထိကြည့်မယ်ဆိုရင်ဒီကမ္ဘာလုံးအတိုင်းအတာနဲ့လက်မှတ်ရောင်းချငွေဒေါ်လာတန်630ရထားပါတယ်။ဒါကြောင့်မလို့အကျိုးနဲ့ပြတာမှုမှာအမေရိကန်စံချိန်တင်ထားတဲ့2015က Star Wars The Force Awakens ရုပ်ရှင်ဇာတ်ကားနဲ့ကမ္ဘာစံချိန်တင်ထားတဲ့2019 Fate of the Furious ဇာတ်ကားရဲ့စံချိန်ကိုလုံးဝချိုးသွားပါတယ်။ဒါပြင်စနစ်တစ်ရက်ထဲရရှိဝင်ငွေတနင်္ဂနွေတစ်ရက်ထဲရရှိဝင်ငွေတော့မှလည်းအများဆုံးအပြည့်လရုံတင်ပြတာရဲ့ဇကားတွေအားလုံးထဲမှာလဲရရှိဝင်ငွေအမြင့်ဆုံးအမေရိကန်မျိုးဥရာတွေတင်သည်များရုပ်ရှင်ကားတွေထဲမှာလဲဝင်ငွေအများဆုံးအသက်73နှစ်အောက်ကလေးတွေမိဘပေါင်းမှာကြီးရတဲ့ရုပ်ရှင်ကားတွေထဲမှာလဲဝင်ငွေအမြင့်ဆုံးအပြင်ဒေါ်လာတန်150ဒေါ်လာတန်200ဒေါ်လာတန်250အထိအမြင့်ဆုံးထိုးတက်သွားတဲ့ရုပ်ရှင်ကားလဲဖြစ်ပါတယ်ဒါမှမဟုတ်တရုတ်နိုင်ငံမှာဒီရုပ်ရှင်ကရုံမတရသေးပါဘူးအဲ့မှာကမေ7မှာရုံတင်မှာပါ
I'm Peter by the way
That's just strange
Oh, you're using your made-up names. Then I am Spider-Man.
Avengers Infinity War ရုပ်ရှင်ဇာတ်ကားမှာလူဇွမ်းကအယောက်20ပါဝင်ပြီးတော့အဲ့ထဲမှာ Iron Man, တမနီလူသား, Captain America, ပြီးတော့ Spider-Man, ပင်ကူလူသား, Black Widow, မဟုရဝတ်စုံမဟုတ်ဆိုးမှပြီးတော့တစ်ကြုတ် Black Panther ဒီလိုမျိုးလူဇွမ်းကောင်အားလုံးကမဟာလူဆိုးကြီးဖြစ်တဲ့ Thanos ကိုဝိုင်းပြီးတော့တိုက်ကြရတာဖြစ်ပါလိမ့်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
Oh yeah my own yeah
ဘိုင်ဒန်နာဂျော်ရဲ့တက်တန်ရောင်တင်းလွှာပြီးသူယုံကြည်ရာကဏ္ဍမှာတော့အမေရိကန်ပြည်ထောင်စု Northern Illinois တက္ကသိုလ်ကစီဝါရေးစီမံခန့်ခွဲပညာဘာသာရပ်နဲ့ပွဲရထားသူကိုရဲပြည့်သူရဲ့ယုံကြည်ရာတွေကိုနှားဆင်နေပါပြီ
။အားလုံးပဲမင်္ဂလာပါ။ဒီနေ့ကျွန်တော်ယုံကြည်တဲ့ပညာရေးနဲ့ပတ်သက်တဲ့အကြောင်းအရာ၃ခုကိုပြောပြချင်ပါတယ်။ပထမတော့လူငယ်တွေအနေနဲ့မိမိကိုယ်ကိုစူးစမ်းအားထုတ်မှုအပြင်းနဲ့ရှိဖို့ပါမြန်မာပြည်ကကျောင်းသားကျောင်းသူတွေအနေနဲ့နိုင်ငံရဲ့ပညာရေးစနစ်နဲ့အဆင့်တန်းကိုအားလုံးသိရှိပြီးဖြစ်ပါတယ်နိုင်ငံတော်အနေနဲ့လည်းပညာရေးအဆင့်တန်းမြန်မာရေးနဲ့ပတ်သက်ပြီးတော့အားလုံးခွန်ဆိုင်စူးစမ်းနေပါတယ်ဒီလိုမျိုးအခြေအနေမျိုးမှာပညာရေးတန်လျာဆိုတာကျွန်တော်ရေးတန်လျာနေနေဒီလိုမျိုးပဲကျွန်တော်ဖြစ်ဖြစ်နေတာဒီတစ်ခုရှိပါတယ်နိုင်ငံကစည်ရန်ချိုးတဲ့ချိုးတဲ့တော့ပညာရေးအတွက် budget ကမလုံလောက်ဘူးဒီ human resource capital ရဲ့ output တွေကတော့မထုတ်ပေးနိုင်ဘူးနိုင်ငံရဲ့ result နဲ့နိုင်ငံရဲ့ innovation ပိုင်းမှာအမကောင်းတဲ့နိုင်ငံကစည်ရန်ချိုးတဲ့ရပါတယ်အဲ့တော့ကျွန်တော်ရေးတန်းတရားလေးလေးဒီလိုမျိုးပဲပညာရေးတန်းတရားလေးနေတဲ့အတော်အတွင်းမှာကျောင်းသားကျောင်းသူတွေအနေနဲ့မိမိကိုယ်ကိုစူးစမ်းအထောက်အပံ့အပြည့်နဲ့ရှိမှသာလေရေးခြားနိုင်ငံကပညာရှင်တွေနဲ့ရေမောင်တန်းပြီးစူးစမ်းနိုင်မှာဖြစ်ပါတယ်ဒုတိယအချက်အနေနဲ့စူးစမ်းအထောက်အပံ့ဆိုတဲ့နေရာမှာလေကံကိုပုံမချဖို့လိုပါတယ်ဥပမာအနေနဲ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဆောင်ပွဲကန်းကိုတွက်ဖြေကြတယ်ဆောင်ပွဲကန်းနေရထွက်လာတဲ့အချိန်မှာတငယ်ချင်းတွေမိဘဆွေမျိုးတွေနဲ့ကျွန်တော်တို့စကားပြောကြမယ်ကိုကံမကောင်းခဲ့လို့ဆောင်ပွဲမဖြစ်နိုင်ခဲ့ဘူးကံမကောင်းခဲ့လို့ကိုကျက်ပြီးတော့ပြင်ဆင်ထားတဲ့အပုပ်တွေနဲ့ဆောင်ပွဲကမေးလာတဲ့ပုံတွေနဲ့မတူညီခဲ့ဘူးဒီနေရာမှာကျွန်တော်စဉ်းစားစီလိုတာကကိုကံမကောင်းတာလားကိုအတုံးမကျတာလားဆိုတာစဉ်းစားစီလိုပါတယ်အများစုကတော့ကျွန်တော်တို့ကံကိုပုံချတာများပါတယ်ကံကိုပုံချတာများနေတဲ့၍ကံကိုပုံချနေတဲ့၍ကျွန်တော်တို့လိုချင်တဲ့အနိုင်ကိုရောက်မှာမဟုတ်ပါဘူးအင်တာဗျူးသွားဖြေတဲ့ကျွန်တော်တို့အစီအစဉ်လုပ်ငန်းဆောင်တာဒီမှာလဲဒီတိုင်းမှာပဲအင်တာဗျူးသွားကိုပြင်ဆင်မသွားဘူးအင်တာဗျူးသွားဖြေတယ်အင်တာဗျူးမအောင်ဘူးကံကိုပုံချပါတယ်အဲ့နေရကံမကောင်းလို့အင်တာဗျူးမဖြေနိုင်ခဲ့ဘူးတကယ်တမ်းကတော့ကျွန်တော်တို့ကံမကောင်းတာလားမိမိကိုယ်ကိုအတုံးမိမိကိုယ်တိုင်အတုံးမကျတာလားဆိုတာခွဲခြားသိနိုင်ဖို့လိုပါတယ်နောက်ဆုံးတတိယအချက်အနေနဲ့ကတော့စိတ်ထက်တန်ပြင်းပြမှုလို့ခေါ်တဲ့ passion နဲ့စိတ်ဝင်စားမှုလို့ခေါ်တဲ့ interest ကိုခွဲခြားသိဖို့လိုပါတယ်။ဥပမာကျွန်တော်ရေးကူးတာဝါသနာပါတယ်။စိတ်ဝင်စားမှုရှိတယ်။ဒါပေမဲ့ကျွန်တော်တစ်သက်လုံးရေးမကူးနိုင်ပါဘူး။မဟုတ်ပါလေ။ကျွန်တော်မှဒီရေးကူးခြင်းဆိုတဲ့အားစံစားကိုစိတ်ထက်တန်ပြင်းပြမှုမရှိလို့ပါဒီနေရာမှာကျွန်တော်တို့နိုင်ငံတကာပြိုင်ပွဲတွေမှာဝင်ပြိုင်နေတဲ့အားကစားသမီးကူအားကစားသမားကြီးတွေကိုတိမယ်ဆိုလို့ရှိရင်သူတို့ရေးကူးခြင်းဆိုတဲ့
အာသသားနဲ့အတန်မွေးဝမ်းကြောင်းပြုကြပါလေ။ဘာကြောင့်သူတို့အတန်မွေးဝမ်းကြောင်းပြုနိုင်ကြလဲ။သူတို့မှာရေကူးရဲဆိုတဲ့အာသသားကိုစိတ်ထက်သန်ပြင်ကြလို့ဖြစ်ပါတယ်။ကျွန်တော်တို့ဘဝမှာတစ်ခုခုကိုရယူပိုင်ဆိုင်ခြင်းနဲ့ဆိုလို့ရှိရင်စိတ်ဝင်စားမှုတစ်ခုရဲ့နဲ့မလုံလောက်ပါဘူး။စိတ်ဝင်စားမှုအပြင်တကယ်ကိုစိတ်အားထက်သန်ပြင်ပြမှုတစ်ခုလိုပါတယ်။ကျောင်းသားကျောင်းသူတွေအနေနဲ့ဥပမာပြရမယ်ဆိုရင်စိတ်ပညာကိုဝါသနာပါလို့စိတ်ကြောင်းတတ်တဲ့သူနဲ့စိတ်ပညာကိုစိတ်ထက်သန်ပြင်ပြလို့တင်ယူခြင်းနဲ့ကျောင်းသားကျောင်းသူနဲ့ရှင်းမယ်ဆိုရင်အောင်မြင်မှုအတိုင်းအတာကအများကြီးပွားပါတယ်။အထူးခြားကတော့အထူးခြားတစ်ခုကတော့စိတ်ပညာကိုစိတ်ထက်သန်ပြည့်ပြည့်ပြီးတော့လက်လာတင်ပြီးရလူကသာနေရသူများထပ်ပို့ပြီးတော့အောင်မြင်နိုင်မှာဖြစ်ပါတယ်ဘဝဟာအရန်တူတောင်းလို့ပါတယ်စစ်မှန်တဲ့စိတ်ထက်သန်ပြည့်ပြည့်မှုနဲ့ပျော်ရွှင်မှုကိုရှာဖွေတွေ့ရှိပါစေလို့ဆုတောင်းရင်းဒီကုန်းဆုံးပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးပြူတင်ဆက်တဲ့သူယုံကြည်ရာကဏ္ဍဖြစ်ပါတယ်အင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာပဲလူအကြောင်းအရာတွေဆွေးနွေးကြမှာပါလဲ
ကချင်ပြည်နယ်တွင်တိုက်ပွဲတွေကြားမှာပြည်မိနေတဲ့ဒုက္ခသည်တွေဘေးကင်းရာကဲထူရေးတွေဘယ်သူမှတာဝန်အရှိဆုံးပါလဲဒုက္ခသည်တွေကဲထူရေးကချင်ပြည်နယ်အစိုးရကဆေလွတ်တဲ့ကုသလေဖွဲ့ရလဲအစောပိုင်းကတားမြစ်ခံရပြီးတဲ့နောက်မှာပြည်တော်စုဝန်ကြီးကဂျားဝင်ဆောင်ရွက်ပေးမှသာအဆင်ပြေသွားခဲ့ပါလဲကချင်ပြည်တွင်လက်တလောဖြစ်ပေါ်နေတဲ့ခြေနေတွေပေါ်တော်ရရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒိုင်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဒိုင်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါဆွေးနွေးခြင်းနဲ့ကိုယ့်ရဲ့သဘောထားမြင်ကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238999လေးအီးမေးလ်လိပ်စာ burmese@voanews.com လို့စီကိုတိုတင်ပေးပို့ထားနိုင်ပါတယ်အင်္ဂါညဒရယလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဒေါ်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
နောက်ပြန်အင်္ဂါညဖီဝေတိုက်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာမေလ13ရက်နေ့ဟာမိခင်များနေ့ဖြစ်ပါတယ်မိမိတို့တေးသချင်းတောင်းကျင်တဲ့မိခင်တွေအတွက် VOA ကိုအီးမေးလ်နဲ့ဖြစ်ဖြစ် Facebook ကတဖြစ်ဖြစ်ဆက်သွယ်ပြီးတော့တေးသချင်းတွေတောင်းဆိုနိုင်ကြပါတယ်ခင်ဗျာအခုတော့ဇန်နေသေးတဲ့အချိန်တော့တွင်မှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြပေးပါအောင်ဗျာ
ရဆိုင်နိုင်ငံမှာတမရသောမဟုတ်ဝန်ကြီးချုပ်ရာဒုတွေကို1999ခုနှစ်ခေတ်ကစတင်တာဝန်ထမ်းဆောင်ခဲ့တဲ့ဗလာဒီမီပူတင်ဟာခရမလင်လမ်းတော်အတွင်းကလက်ပစွာပြင်ဆင်ထားတဲ့အန်ဒရီယက်စကီခမဆောင်မှာရှင်းနေကွက်ထားတဲ့ဖွဲ့စည်းအုပ်ချုပ်ပုံကိုကင်ပြီး၄ချိန်မြောက်တမရအဖြစ်ဒီကနေ့တင်းနှင်းလာနေမှာကြံသစ္စာကျင်းပလိုက်ပါတယ်ရဆိုင်နိုင်ငံရဲ့ဖွဲ့စည်းပုံက၂ချိန်ဆက်တိုက်တမရအဖြစ်ဝင်ရောက်ရှင်းပြတာကိုတားမြစ်ထားတဲ့အတွက်ဒီဖွဲ့စည်းပုံကိုမပြင်ဘဲသူ့အနေနဲ့၅ချိန်မြောက်တမရအဖြစ်ပြန်အရွေးခံခွင့်မရှိပါဘူး CIA ဗဟိုထောက်လိုင်းအေဂျင်စီအကြီးအကဲအဖြစ်ခန့်အပ်ဖို့သူရွေးချယ်ထားသူဂျီနာဟက်စပယ်ဟာအကြမ်းဖက်သူတွေအပေါ်ကြမ်းတမ်းစွာကင်တွယ်ခဲ့တဲ့အတွက်ဝေဖန်ပြောဆိုမှုတွေခံနေရတယ်လို့သမ္မတထရန့်ကပြောကြားလိုက်ပါတယ်အကြမ်းဖက်သမားအဖြစ်တန်တရားရှိသူတွေပေါ်ကြမ်းတမ်းစွာကင်တွယ်ခဲ့တဲ့အပေါ်အင်ဗျူရောကစိုးရိမ်မှုတွေရှိတာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့ CIA အကြီးအကဲအဖြစ်ရွေးချယ်ခံမဲ့သူဖြစ်ကနေပြီးတော့ရုပ်သိမ်းဖို့အတွက်ပြီးခဲ့တဲ့သတင်းပတ်မှာအဆိုပြုခဲ့ကြောင်းသတင်းတွေထွက်လာပြီးမှသမ္မတထရန့်ကတင်းလာနေ့က Twitter လိုမှုကွန်ရက်ကတဆင့်အဲ့ဒီလိုပြောကြားလိုက်တာပါမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့တဘာဝဘေးအန္တရာယ်တွေတက်တာရေးအတွက်ရည်ရွယ်ပြီးငရင်းနဲ့ရေကြီးမှုတွေကိုကြိုတင်သတိပေးတဲ့စနစ်ကိုအိန္ဒိယအစိုးရရဲ့အကူအညီနဲ့တိစောက်ပေးလိုက်ပြီးဖြစ်ပါတယ်။အိန္ဒိယအစိုးရရဲ့ထောက်ပံ့မှုနဲ့တိစောက်ထားတဲ့ရေကြီးမှုကြိုတင်သတိပေးတဲ့စနစ်နဲ့ငရင်းတိုင်းထွာရေးစနစ်ဆက်တွေကိုမြန်မာနိုင်ငံဆိုင်ရာအိန္ဒိယသားအမကြီးဗစ်ကရမ်မစ်ရီကတောက်ကြနေမှာဖွင့်လိုက်ပေးလိုက်တာဖြစ်ပြီးတော့အဲ့ဒီဆက်တွေကိုတော့နေပြည်တော်မှာရှိတဲ့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနမှာတက်ဆင်ထားမယ်လို့ဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့ထိပ်သီးဆွေးနွေးပွဲဟာရှေ့လအတွင်းစင်ကာပူနိုင်ငံမှာကျင်းပပြဖို့များတယ်လို့တောင်ကိုရီးယားသတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။ကိုဇော်ဝင်းလှိုင်သတင်းချင်းချုပ်ကိုပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်နဲ့မှန်းများသစဉ်အောင်လို့ဖြစ်ပါတယ်။အတန်လွင့်အင်ဂျင်နီယာကတော့ Victor Zonya ဖြစ်ပါတယ်။ VOA အမေရိကန်တိုင်းညဘက်မြန်မာသားအစီအစဉ်ကိုည9:00နာရီနေ့စနေနေ့အထိ
လိုင်းနံပါတ်1925 32တို့ကနေထုတ်လွှင့်ခဲ့တာပါသတို့ရှင်နေအားလုံးဘေးအန္တရာယ်ကင်းဝေးပြီးငြိမ်းချမ်းနိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပ
This program has come to you from the Voice of America, Washington.